ခရစ်တဂရေ2029နှစ်စက်တင်ဘာလ10ရက်နေ့တောက်ကြနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ဂျက်ကလော့စီတော်မြတ်ကြီးနေ့ရှိဂျက်ကလော့ပရိယတ်တိစာသင်တဲ့မဂ္ဂဝိပဿနာဓမ္မရေးတာမှကျင့်ပါပြုလုပ်အပ်သောအကျဉ်60မြောက်မဂ္ဂဝိပဿနာတရားစခန်းပွဲမှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြေမောဇေတဝန်ကြောင့်တော်မသရင်တော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပ္ပတ္တရောကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂามိမညာနာဂามိမညာအရဟတမညာများအတိအသည့်ရရှိတော်ကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂามိမညာများယနေ့ကြပါစေအရဟတမညာများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားရှုမှတ်ခြင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘယ်လိုဟောကြားထားသလဲဆိုရင်ကာယမိမံသမသတ္ထပရိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝဝိရိတဝနာဒုက္ခတဏ္ဏဂရိတ္တိဣမံကာယဟောတိခန္ဓာကိုယ်ကိုသမသတ္ထသုံးသပ်ကြည်လိုက်ကြသံမာဉာဏ်နဲ့သုံးသပ်ကြည်လိုက်ကြသံမာပုဏ္ဏပုဏ္ဏဖန်တလဲလေပရိဇာနာထသိအောင်ကြိုးစားကြည့်လိုက်ကြသမ္မာကာယေဟောရိကာယဆိုတဲ့ဟောရိခန္ဓာကိုယ်ကြီးထဲမှာသဘာဝတကယ်ရှိတဲ့သဘာဝတရားတွေကိုဝိရိတဝနာသိပြီးတဲ့အခါမှာဒုက္ခတဏ္ဍာဂရိတ္တိဒုက္ခဆုံးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုဧကံမုတ်ချမျက်မှောက်ပြုနိုင်ပါလိမ့်မယ်လို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောကြားထားတော်မူတဲ့တရားတော်ကလေးကိုခဏအားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အားကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဝိပဿနာတရားရှုမှတ်ခြင်းနဲ့ပတ်သက်ပြီးတော့ဗာပြောတယ်လေဟောရိခန္ဓာကိုယ်ကိုတဲ့သုံးသပ်ကြည့်လိုက်ကြစမ်းပါဒါပြောတာနော်ခန္ဓာကိုယ်ကိုဗာလို့ရမှာလေသုံးသပ်ကြည်လိုက်ကြသံမှာဣမံကာယဟောတိခန္ဓာကိုယ်ကြီးကိုသမတ္တရာသုံးသပ်ကြည်လိုက်ကြသံမှာသုံးသပ်တယ်သုံးသပ်တယ်ဆိုတာဆင်ခြင်တာနှလုံးသွင်းတာကိုပြောတာဟုတ်လားသုံးသပ်တယ်သုံးသပ်တယ်ဆိုတာဘာပြောတာလဲဆင်ခြင်ပေးပါနှလုံးသွင်းပေးပါဒါပြောတာဆင်ခြင်ပေးပါနှလုံးသွင်းပေးပါဘယ်လိုဆင်ခြင်ရမှာလဲသူ့ရဲ့သဘာဝဖြစ်စဉ်ကလေးတွေကိုအာယုံပြုတ်ပြီးတော့သူ့သဘာဝအတိုင်းသိအောင်ဆင်ခြင်ပေးပါသူ့သဘာဝအတိုင်းသိအောင်နှလုံးသွင်းပေးပါအဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေဒီနေရာမှာဆင်ခြင်တယ်ဆိုတဲ့စကားနှလုံးသွင်းတယ်ဆိုတဲ့စကားကစာအလိုအရဝိပဿနာလုပ်ငန်းနဲ့ပတ်သက်တဲ့ဟောဟာရကလေးတွေဆိုတော့ဘုန်းကြီးတို့ပရိသတ်တွေလွယ်လွယ်နဲ့တော့နားလည်မှာမဟုတ်ပါဘူးဒါကဘုန်းကြီးကျေတဲ့ဝင်ထပ်မှန်ပြီးတော့ရှင်းပြပါမယ်။အဲဒီတော့ဆွကြပါစို့မိမိတို့ရဲ့ခန္ဓာကိုယ်ဟာပကတိမျက်စိနဲ့မြင်ထားတဲ့အတိုင်းကြည့်မယ်ဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့ခန္ဓာကိုယ်ကြီးပဲ။ဒုဗောင်ကခြေလက်တွေပေါင်းဆက်ဖွဲ့စည်းထားတဲ့ပုံမှန်တဲ့ခန္ဓာကိုယ်ကြီးပဲ။ဒါကိုအရာသုံးစကားနဲ့ပြောရင်တော့ပုံမှန်သဏ္ဍာန်ကြီးကိုကြည့်ပြီးတော့ခန္ဓာလို့ပြောလိုက်တာပေါ့ဟောရလားအဲ့ဒါအရာသုံးစကားနဲ့ပြောရင်ခန္ဓာခန္ဓာသရပါတော့ဟောဒီပုံမှန်သဏ္ဍာန်ကြီးပဲမှန်တယ်မှပြန်ကြည့်မျက်စိနဲ့တွေ့ရတဲ့ပုံမှန်သဏ္ဍာန်ကြီးဒီခန္ဓာပေါ့သို့တော်ဒီနေရာမှာပြောချင်တဲ့ခန္ဓာစစ်ခန္ဓာမှန်ဒီမျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်သဏ္ဍာန်ကြီးမဟုတ်ဘူးဒါကိုသိထားဟုတ်လားမျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်သဏ္ဍာန်ကြီးမဟုတ်ဘူးတဲ့အဲ့ဒါဒီခန္ဓာစစ်ခန္ဓာမှာမဟုတ်ဘူးအဲ့ဒါပညာခန္ဓာဘာခန္ဓာလဲ အဲ့ဒါပညာခန္ဓာပညာဆိုတာဘုန်းကြီးတို့ပရိသတ်တွေလွယ်လွယ်လေးပြောလိုက်မယ်ဆိုရင်တော့နာမည်ပေးထားတဲ့အရာတစ်ခုကိုပညာလို့ခေါ်တာဟုတ်လားနာမည်ပေးထားခံရတဲ့အရာတစ်ခုကိုဘယ်လိုခေါ်လဲပညာလို့ခေါ်တာဒီတော့အများနာလေထားတဲ့ပရမတ်တရားမှာတော်မှအဲ့ဒီပရမတ်ဆိုတာလေတဘာဝတရားကလေးတဘာဝတရားကလေးကိုပြောတော့မယ်ဆိုရင်နာမည်တစ်ခုခုမှတက်ပြီးမထားရင်သူလည်းပြောလို့မရဘူးဟုတ်လားဥပမာယုတ်တို့ဝေဒနာတို့စိတ်တို့အဲ့ဒီယုတ်တို့ဝေဒနာတို့စိတ်တို့ကသူ့ရဲ့တဘာဝလေးတွေကိုဟာအထာလိကသဘောလေးပဲဓာလိကသဘောလေးပဲဓာလိကသဘောလေးပဲလို့သဘောလောက်တင်ပြောနေမယ်ဆိုရင်နားထောင်တဲ့သူနားရှုပ်သွားလိမ့်မယ်အဲ့ဒီတော့ဘာလို့ရတော့သူ့ကိုနာမည်ကလေးတစ်ခုကိုတက်ပြရတယ်နော်တက်ပြလိုက်တဲ့အခါကျတော့ဟောဒီသဘောလေးကတော့ယုတ်ဟောဒီသဘောလေးကတော့စိတ်ဟောဒီသဘောလေးကတော့ဝေဒနာဒီလိုနာမည်တက်ပြရတာကိုအဲ့ဒီနာမည်လည်းပဲသဘောတရားကိုပေးတဲ့နာမည်သိပင်လည်းရဲ့အဲ့ဒီနာမည်လည်းပညာပဲဒီတော့ပညာရဲ့နည်းပဲဟာအမှန်တန်ကျင့်ဝန်းတယ်လို့မှတ်ပေါ့နော်အမှန်တန်ကျင့်ဝန်းပါလေသောတာတခုတော့ရှိတာပေါ့လေတဘာဝပရမတ်သဘောတရားကလေးတွေကိုပေးထားတဲ့နာမည်ကြတော့ပါဠိလိုတော့ဝိဇ္ဇမာနပညာလို့ခေါ်တယ်ညာဘာလို့ပြောမယ်ဆိုလို့ရှိရင်တော့သူကတကယ်ရှိတဲ့တရားတကယ်ရှိတဲ့တရားကိုပြောလို့ရအောင်နာမည်ပေးထားတာဟုတ်လားတကယ်တော့ရှိတယ်ဒါပေမဲ့တကယ်ရှိတဲ့တရားကိုပြောလို့ရအောင်ခေါ်လို့ရအောင်နာမည်ပေးထားတာအသုံးပြုလို့ရအောင်နာမည်ပေးထားတာဒါကဝိဇ္ဇမာနပညာနော်အဲတကယ်မရှိတဲ့တရားတွေကြတော့ဘယ်လိုတွေတော့ပုဂ္ဂိုလ်တို့တ ত্ত্ব ဝါတို့ယောက်ျားတို့မိန်းမတို့ဒုဗ္ဗောင်ကခြေလက်ဒါတွေကြတကယ်မရှိဘူးအစစ်မှမရှိဘူးပေါ့နော်အဲ့ဒီအစစ်မှမရှိတဲ့အရာဝတ္ထုတွေကိုပေးထားတဲ့နာမည်ကြတော့ပါဠိလိုတော့အဝိဇ္ဇမာနပညာမြန်မာလိုပြန်လိုက်မယ်ဆိုရင်တကယ်မရှိတာကိုအရှိလို့ပြနေမှာပေးထားတာ။ဒါရလေတကယ်မရှိတာကိုအရှိလို့ပြီးတော့နာမည်ပေးထားတာ။အဲ့ဒါအဝိဇ္ဇမနာပညာနော်။တကယ်ရှိနေတာလေးကိုခေါ်လို့လွယ်အောင်နာမည်ပေးတာကဝိဇ္ဇမနာပညာ။တကယ်မရှိတာကိုအရှိလို့ပြီးတော့နာမည်ပေးတာကအဝိဇ္ဇမနာပညာ။အဲ့ဒါတကယ်မရှိတာကိုအရှိလို့ပြီးတော့နာမည်ပေးတယ်ဆိုတော့အမျိုးမျိုးပေါ့လေ။အာတချို့တချို့ပုဂ္ဂိုလ်တွေကြတော့လေသံထံပုံမှန်တရားကိုစွဲပြီးတော့နာမည်ပေးတယ်ဒါသံထဏပညာလို့ခေါ်တယ်။တချို့တချို့ပုဂ္ဂိုလ်တွေကြတော့လည်းပဲအရာဝတ္ထုလေးတွေပေါင်းစုထားတာလေးတွေကိုစွဲပြီးတော့နာမည်ပေးတယ်အဲ့ဒါကိုတမောဟပညာလို့ခေါ်တယ်။အပုဂ္ဂိုလ်ကိုကြည့်ပြီးတော့ပုဂ္ဂိုလ်တယောက်အနေနဲ့နာမည်ပေးတယ်ဒါကိုပုဂ္ဂလပညာလို့ခေါ်တယ်စသဖြင့်ပေါ့နော်။အဲ့တော့အတကယ်မရှိတဲ့တရားကိုနာမည်ပေးခြင်းနဲ့ပတ်သက်လို့ကတော့နာမည်တွေပညာနာမည်တွေအများကြီးပဲရှိတယ်အဲတကယ်မရှိတဲ့တကယ်ရှိတဲ့ရုပ်သဘောနာမ်သဘောခန္ဓာသဘောအဲ့ဒီသဘောတရားကလေးတွေကိုနာမည်ပေးထားတာကြတော့သူကတမျိုးတည်းပဲအာဝိဇ္ဇမာနပညာအာဝိဇ္ဇမာနပညာသိတယ်မလားအဲဝိဇ္ဇမာနပညာဘာတယ်လဲဝိဇ္ဇမာနပညာမှတ်ထားနော်တကယ်ရှိတာကိုနာမည်ပေးတာကဘာလဲဝိဇ္ဇမာနပညာဟုတ်ပြီတကယ်မရှိတဲ့နာမည်ပေးတာကတော့သူရခိုက်တာနေထားအသွင်ပြပုံမသရဒါလေးတွေကိုကြည့်ပြီးတော့နာမည်ပေးတာဆိုတော့သူကနာမည်တွေအမျိုးမျိုးရှိတယ်။ပေါင်းခေါ်လိုက်ရင်တော့အာဝိဇ္ဇမာနပညာ။နောက်ဆုံးကောင်းကောင်းပြောကြပါစို့ဘုန်းကြီးတို့ပရိသတ်တွေဘာမှမရှိဘူး။ဒီနေရာမှာဘာမှမရှိဘူး။အဲ့ဒီဘာမှမရှိတာကြီးကိုပဲအရှိလို့ပြီးတော့နာမည်ပေးထားရင်လည်းပဲဒါလည်းပညာဖြစ်တာပဲ။ဟုတ်တယ်မလား။အဲ့ဒါကြတော့ဗာပညာလေဗာပညာလို့ခေါ်တယ်လေဆိုရင်အဘဘဝပညာစာလို့ပေါ့နော်ဒါစာစကလုံးလေးတွေဆိုတော့ဘုန်းကြီးတို့ပြိတ္တတွေစာနဲ့ဝေးတဲ့ပုဂ္ဂိုလ်များဆိုရင်လည်းနားထဲမှာရှုပ်ခြင်းနဲ့ရှုပ်နေတတ်တာပေါ့ဟုတ်လားဒါတွေကတရားရှုမှတ်တဲ့နေရာမှာအဓိကတော့မဟုတ်ပါဘူးနော်ဒါအခြေခံဖြစ်နေတဲ့ပဘုဒ္ဓတာဖြစ်နေပြောပြနေတာပါဆိုကြပါစို့နော်ခန္ဓာကိုယ်ထဲမှာယုံတရားနံတရားတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်မိမိရဲ့ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ ရှိတာတွေ့မှလားမရှိတာတွေ့တကယ်တွေ့တာကမရှိတာတွေ့တာဟုတ်တယ်မလားတကယ်တွေ့တာကမရှိတာတွေ့တာဒါပေမဲ့လို့မိမိစိတ်ထဲမှာရှိတာကိုတွေ့တယ်လို့ထင်တယ်ရှိတာကိုတွေ့တယ်လို့ထင်တာဒီတကယ်တမ်းပြောကြဆိုဆိုရင်စောစောတုန်းကရှိတယ်လို့ထင်ထားတဲ့အထင်ကလေးကဒီနေရာမှာရောက်လာတာဆိုကြပါစို့လမ်းသွားရင်လည်းလူတယောက်နဲ့စကားပြောတယ်သူနဲ့စကားပြောတော့အတန်ကစကားပြောတာလေးတွေကြားတယ်ဟောသူပြန်သွားတယ်ကိုကလည်းကိုလန်းကိုဆက်သွားတယ်အဲ့ဒီမှာသူပြောတဲ့အတန်ကလေးတွေနားထဲမှာကြားရောင်နေတယ်တကယ်တော့သူ့အတန်ကရှိသေးလား
မရှိပါဘူ
းမရှိတော့ဘူးမဲ့နားထဲမှာမကြားဘူးလားကြားနေကြားနေတယ်အဲ့ဒါမျိုးပေါ့နော်အတန်ကတော့မရှိတော့ဘူးမရှိဘူးမဲ့နားထဲမှာကြားနေတယ်အဲ့ဒီကြားနေတဲ့အတန်ကအတန်စိတ်ဟုတ်ရလားမေးရင
်
မဟုတ်ဘူးမရှိတာကိုအရှိလောက်နေတာဒါပြောတာနော်သူနဲ့စကားပြောတော့ကကြားလိုက်တဲ့အတန်ဒီတကယ်အတန်အစ်စ်။အော်သူကပြန်သွားပြီကိုကလည်းရှင်းလန်းဆက်သွားပြီ။အဲ့ဒီအချိန်မှာနားထဲမှာကြားရောင်နေတယ်။အဲ့ဒီလိုစိတ်ထဲမှာကြားနေတဲ့အတန်ကြတော့တကယ်ရှိတဲ့အတန်ဟုတ်ရဲ့လား။မှန်ပ
ါပ
ါဘူး။တကယ်မရှိတာကိုအရှိလို့ပြီးတော့ကြားတယ်လို့ထင်နေတာ။ဟုတ်တယ်မလား။အဲ့ဒါမျိုးကြတော့အဘာဝပညာလို့ခေါ်တယ်။ဘာလဲလဲ
။
အဘာဝပညာတကယ်မရှိတာကိုအရှိလို့ပြီးတော့ထင်နေတာနော်။အဲ့ဒါမိမိတို့ရဲ့တဏ္ဍာမလည်းပဲဝိပဿနာတရားရှုတဲ့အခါကျတော့တကယ်တမ်းတွေ့လိုက်တာကရှိတာတွေ့တာလားမရှိတာတွေ့မရှိတာတွေ့ရှိတာမတွေ့ဘူးနော်ဘာဖြစ်လို့ရှိတာမတွေ့တယ်လဲလို့ဆိုလို့ရှိရင်ဘုန်းကြီးတို့ပြိတ္တတွေဟောတာကဆွကြပါစို့အတိကလေးတစ်ခုစိတ်ကလေးတစ်ခုနော်စိတ်ကလေးတစ်ခုလိုချင်တဲ့စိတ်ကလေးတစ်ခုဩငါရဲ့တဏ္ဍာမှာလိုချင်တဲ့စိတ်ကလေးဖြစ်နေတယ်တဏှာစိတ်ကလေးဖြစ်နေတယ်လောဘစိတ်ကလေးဖြစ်နေတယ်ตาရတဲ့စိတ်ကလေးဖြစ်နေတယ်လို့မသိလိုက်ဘူးလားသိလိုက်သိလိုက်တယ်အဲ့ဒီသိလိုက်တာကလည်းစိတ်ကလေးတစ်ခုသိလို့မလားပရမตาရတတ်မဲ့နှစ်သက်တဲ့သဘောလေးကလည်းစိတ်တစ်ခုသူ့ကိုသိလိုက်တာကလည်းစိတ်တစ်ခုအဲ့ဒီစိတ်တစ်ခုသည်တစ်ပြိုင်နဲ့တစ်ချိန်တည်းမှာမပေါ်ပါဘူးဘာဖြစ်လို့မပေါ်တယ်လဲလို့မေးတော့ဧကစိတ်တာသမာယုတ်တာတစ်ချိန်တည်းသောကာလမှာစိတ်ဆိုတာတစ်ခုလည်းပဲဖြစ်တယ်ဟုတ်လားတစ်ချိန်သောတည်းသောကာလမှာစိတ်သည်ဘယ်နှခုဖြစ်လဲတစ်ခုလည်းပဲဖြစ်တယ်နှစ်ခုဖြစ်ရုံထုံးတာမရှိဘူးစိတ်တစ်ခုပြီးမှတစ်ခုသွားတယ်တစ်ခုပြီးမှတစ်ခုသွားတယ်သိညုံမှာဆိုလို့ရှိရင်ဝိထိအနေနဲ့ပြောမယ်ဆိုလို့ရှိရင်ပစ္စရဒဝိဇ္ဇသကုဝဉ္ဇံတမလေးဇတန်တိရဏဝုထောစတိပြတခုပြီးတခုသွားနှစ်ခုသုံးခုပြုံပြီးတော့မသွားဘူးဒါပေမဲ့လို့မိမိရဲ့စိတ်ထဲမှာတော့နှစ်ခုသုံးခုတပြိုင်နဲ့ပြုံပြီးတော့ဖြစ်တယ်လို့ထင်နေတာတကယ်ကအတူတူမဖြစ်ဘူးအဲ့ဒါလိုမဖြစ်တဲ့အခါကျတော့လိုချင်တဲ့စိတ်သားရတမဲ့တဲ့နှိသက်တဲ့စိတ်ကလေးဖြစ်နေတဲ့အချိန်မှာသူ့ကိုသိတဲ့စိတ်ကလေးကမပေါ်သေးဘူးသိလို့မလားမပေါ်သေးဘူးနော်သူကသိတဲ့စိတ်ကလေးပေါ်လာတဲ့အချိန်မှာလိုချင်တဲ့စိတ်ကလေးမရှိတော့ဒီလိုမလားအဲ့တော့သူသည်နောက်ပေါ်လာတဲ့စိတ်ကလေးသည်ပထမစိတ်ရှိတာကိုမြင်လိုက်တာလားမရှိတာမြင်လိုက်တာတကယ်ကတော့မရှိတာမြင်လိုက်တာနော်မရှိတာမြင်လိုက်ပေမဲ့လို့လည်းပဲနော်အရင်တုန်းကပေါ်ခဲ့ဖို့တဲ့စိတ်ကလေးတွေအဲ့ဒီစိတ်ရဲ့သဘာဝလေးတွေဟာဟောဒီမနောထဲမှာလာပြီးတော့ထင်ကြင်တဲ့အခါကျတော့တွေးစီသဘောမျိုးနဲ့အဲ့ဒီစိတ်ရဲ့သဘာဝလေးတွေမြင်ရောက်နေတယ်သိရောက်နေတယ်သိတယ်လို့ထင်နေတယ်ပေါ့နော်အဲ့ဒီနည်းနဲ့ဖြစ်တာကိုမြင်တယ်လို့ထင်တာတကယ်တမ်းကျတော့ဖြစ်တာကိုမမြင်ဘူးမရှိတော့တာကိုမြင်တာဘာကိုမြင်တာလဲရှိတာမြင်တာလားမရှိတာမြင်တာလားမရှိတာမြင်တာဒါပေမဲ့ရှိတာမြင်တယ်လို့စိတ်ထဲမှာထင်တာဒီတခြားကြောင့်ထင်တာလားအရင်တုန်းကသိဘူးတာကိုအာယုံပြုတ်ပြီးထင်တာလားအရင်တုန်းကသိဖို့တာကိုအာယုံပြုပြီးတော့နော်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ညာတပညာသိတဲ့မှာကြာဘူးနာဝအသိနဲ့သိထားတဲ့အခါကျတော့ဒီထဲမှာစိတ်ရှိတယ်လို့ထင်လိုက်တာတကယ်တမ်းကျတော့ရှိတာကိုမြင်လိုက်တာမဟုတ်ဘူးမရှိတာကိုမြင်လိုက်တာမရှိတာကိုအရှိလို့ပြီးတော့ကြည့်နေလို့ရှိရင်အဲ့ဒါအဘာဝပညာဖြစ်တာပဲဟုတ်တယ်မလားဘာလဲမရှိတာကိုအရှိလို့ပြီးတော့ကြည့်ရင်အဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေကကြည့်တော့ဘယ်လိုကြည့်ရမလဲမရှိတာကိုမရှိတဲ့အတိုင်းပဲကြည့်ဒီလိုမလားမရှိတာကိုမရှိတဲ့အတိုင်းပဲကြည့်မရှိတာကိုအရှိလို့မကြည့်နဲ့ ဆိုကြပါစို့မိမိကစောစောကထင်နေတာကဒုက္ခနာတယ်ပေါင်းကားကြတယ်ရှစ်သလုံးကကျင့်တယ်ဒီလိုထင်နေတယ်အဲ့ဒါကိုမှတ်တမဲ့ကြည့်လိုက်တော့ဟာဒုက္ခနာတယ်ဒီလိုအထင်ကမပြောက်ဘူးဒုက္ခနာတယ်လို့ထင်နေရင်တကယ်တမ်းကျတော့ဒုက္ခနာတာမဟုတ်ဘူးနာတတ်တဲ့သဘောဝါလေးကနာနေတာဘယ်လိုကနာတာလဲဒုက္ခနာတာမဟုတ်ဘူးနော်ပေါင်းကားကြတယ်လားမိတော့လဲပေါင်းကားလည်းကြတာမဟုတ်ဘူးပေါင်းစားလည်းတကယ်မရ ငါတော့ဒုက္ခပဲငါတော့နာလိုက်တာငါတော့ကျင်လိုက်တာ ਨੇ အဲ့ဒီလိုများစိတ်ထဲမှာသဘောပေါက်နေမယ်ဆိုရင်အဲ့ဒါကိုမရှိတာကိုရှိလို့နေတာဟုတ်တယ်မဟုတ်လားမရှိတာကိုအရှိလို့နေတာမရှိတာကိုရှိလို့ပြီးတော့ကြည်ကျင်းသည်အမှန်မြင်လားအမှားမြင်လားအမှားမြင်ဆိုလို့ရှိရင်ဒါဒိဋ္ဌိပေါ့ဒါဒိဋ္ဌိပေါ့ကဲဒါဖြစ်ပြန်ခုနတကမူလစကားပြန်ပြောပါမယ်ဝိသမဏပညာရဲ့အဝိသမဏပညာရဲ့ပညာဘယ်နှမျိုးလဲဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကတကယ်ကြည့်ရမှာဒီဘာပညာကိုကြည့်ရမှာလဲဝိသမာနပညာကိုကြည့်ရမှာဘာပညာကြည့်ရယုံတို့နာတို့ခန္ဓာတို့ဒါဝိသမာနပညာမဟုတ်လားအဲ့ဒါကိုကြည့်ဒုတို့ပေါင်းတို့ခါတို့ခြေတို့လက်တို့ပုဂ္ဂိုလ်တို့တတ္တဝါတို့ယောက်ျားတို့မိန်းမတို့အဲ့ဒါတွေကဘာပညာလဲအဝိသမာနပညာအဝိသမာနပညာကိုမကြည့်နဲ့ဘာပညာကိုကြည့်ရမှာလဲဝိသမာနပညာကိုကြည့်တဲ့အခါကျတော့လေနာမည်ကိုမကြည့်နဲ့သဘောကိုကြည့်ဟုတ်တယ်မလားစိတ်ထဲမှာနာမည်ကြီးကိုစွဲပြီးတော့ဟာတာဝေဒနာပဲဝေဒနာပဲဝေဒနာပဲဝေဒနာပဲတော့အဲ့ဒီလိုဝေဒနာဆိုတဲ့နာမည်ပညာကြီးကိုစွဲပြီးတော့ကြည့်နေတတ်တယ်အဲ့တော့ကြာလာတော့ဘာဖြစ်လာလဲအဲ့ဒီဝေဒနာဝေဒနာဝေဒနာနဲ့ကျင်းကျင်းကျင်းကျင်းနဲ့အဲ့ဒီဝေဒနာဆိုတဲ့သဘောဝေဒနာရဲ့သဘာဝကိုမမြင်တော့ဘူးနဲ့အဆိုင်ခက်အတုံးခက်သဘောမျိုးကြီးပုံမှန်တရာသဘောမျိုးကြီးထင်းလာတယ်နော်ဆောလရင်ကတော့နာတဲ့သဘောလေးသည်နာတဲ့သဘောလေးသည်သူရဲ့နာတတ်တဲ့သဘာဝအဲ့ဒီနာတတ်တဲ့သဘာဝကိုဟောရကဟောဝေဒနာပဲဝေဒနာပဲဝေဒနာပဲဝေဒနာပဲအဲ့ဒီလိုစိတ်ထဲမှာသဘောထားပြီးတော့စိုက်ကြည့်လိုက်မယ်ဆိုရင်ကြာတော့နာတတ်တဲ့သဘောကြီးကအတုံးခဲကြီးလိုထင်လာတတ်တယ်။နော်အဲ့တော့အတုံးခဲကြီးလိုထင်လာတတ်တာဘာကြောင့်ထင်လာတတ်သလဲဆိုရင်ဝေဒနာဆိုတဲ့နာမည်ပြည့်ညက်ကြီးစီကိုစိတ်ကရောက်သွားလို့ဟုတ်တယ်မလားအဲ့ဒါဝေဒနာဆိုတဲ့နာမည်ပညာကြီးစီကိုစိတ်ကရောက်သွားရင်လည်းပဲအတုံးခဲသဘောမျိုးကြီးထင်သွားတတ်တယ်အဲ့ဒါဆိုရင်လည်းဒါမှားသွားတာပဲအမြင်မှားသွားတာပဲအဲ့ဒီတော့နာမည်ပညာစီကိုအာရုံမရောက်ပါနဲ့ခေါ်လို့လည်းအောင်နာမည်ပေးထားတာဟုတ်တယ်မလားခေါ်လို့လည်းအောင်နာမည်ပေးထားတာတကယ်ကြည့်တဲ့အခါကျတော့အဲ့ဒီနာမည်ကိုအဓိကထားကြည့်ရမလားသဘာဝတရားလေးကိုအဓိကထားကြည့်ရသဘာဝတရားကလေးကိုအဓိကထားကြည့်ဥပမာခံစားရင်ခံစားတဲ့သဘာဝလေးကိုကြည့်မှတ်သားရင်မှတ်သားတဲ့သဘာဝလေးကိုကြည့်သိရင်သိတဲ့သဘာဝလေးကိုကြည့်ပူရင်ပူတဲ့သဘာဝအေးအေးတဲ့သဘာဝနားရင်နားတဲ့သဘာဝကိုက်ရင်ကိုက်တဲ့သဘာဝအဲ့ဒီသဘာဝတရားကလေးကိုပဲကြည့်နော်အဲ့ဒီသဘာဝတရားကလေးကိုကြည့်တော့မှအခုနောက်တော့ပညာဆင်းသွားတာဒီလိုမှမဟုတ်လို့ရှိရင်တော့ပညာမြင်နေမြင်နေနိုင်မယ်ပညာမြင်မြင်ထားမယ်ဆိုရင်ပညာမြင်လို့ရှိရင်အဲ့ဒီပညာကပညာဆိုတာခုနပြောသလိုပဲနာမည်ပေးထားတာမဟုတ်လားနာမည်ပေးထားတာအဲ့ဒီနာမည်ပေးထားတဲ့နာမည်ကြီးကိုပဲဓိကထားပြီးတော့ကြည့်နေလိုက်တဲ့အခါကျတော့မရှိတာကိုရှိလို့ကြည့်နေတာဖြစ်တဲ့အတွက်ဒိဋ္ဌိသဘောပါသွားတတ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေကအဲ့ဒီအမြင်မျိုးမြင်ဖို့ဆိုလို့ရှိရင်မလုပ်ရမလဲကြိုတင်ပြီးတော့သုံးသပ်ပေးပါဆင်ញင်ပေးပါနှလုံးသွင်းပေးပါနော်ကိုယ်စိတ်ထဲမှာပုံမှန်သရာတုံးခဲကြီးတို့ထင်းနေရင်တောင်မှအာဒါပုံမှန်သရာမဟုတ်ဘူးတုံးခဲမဟုတ်ဘူးဒါကသဘာဝတရားကလေးတွေဖြစ်နေတာငါလို့ထင်းနေရင်လည်းပဲဟာဒါငါမဟုတ်ဘူးဒါသဘာဝတရားလေးတွေဖြစ်နေတာဒါရုပ်ရဲ့သဘာဝလေးတွေဒါနာရဲ့သဘာဝလေးတွေဖောက်ပြတဲ့သဘာဝလေးတွေသိတဲ့သဘာဝလေးတွေခံစားတဲ့သဘာဝလေးတွေဒီသဘာဝလေးတွေဖြစ်နေတာပဲဖြစ်နေတာပဲလို့အဲ့ဒီလိုကိုစိတ်ထဲမှာသုံးသပ်ပေးရမယ်ဆင်ញင်ပေးရမယ်နှလုံးသွင်းပေးရမယ်ဒါကောသမ္မတ္ထလို့ခေါ်တာ။တနည်းအားဖြင့်ပြောမယ်ဆိုလို့ချင်းယောနိသောမနတိကာရ။သင်လျော်သောအားဖြင့်နှလုံးသွင်းတာ။ဒါကောယောနိသောမနတိကာရလို့ခေါ်တယ်။သင်လျော်သောအားဖြင့်နှလုံးသွင်းတဲ့သရာဘာပြောတာလဲ။အမှန်တည်းနှလုံးသွင်းပေးပါ။နော်။အမှန်တည်းနှလုံးသွင်းပေးပါဆိုတာဒီခန္ဓာရဲ့သဘာဝဖြစ်စဉ်သူရဲ့ဖြစ်စဉ်သဘာဝလေးကိုပဲအာယုံပြုပြီးတော့ဖြစ်စဉ်သဘာဝနဲ့ဉာဏ်နဲ့ကပ်နှလုံးသွင်းပေး။ဒီလိုမလား အဲ့လိုမှမဟုတ်လို့မိမိကနေပြီးတော့သွားရင်လည်းငါသွားတယ်။စားရင်လည်းငါစားတယ်။ထိုင်ရင်လည်းငါထိုင်တယ်။ပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲငါပဲသူပဲဆိုတဲ့အဲ့ဒီအမြင်လေးတွေနဲ့ရှိနေမယ်ဆိုရင်တကယ်ဖြစ်တာကယုံနံထင်တာကငါ။ဟုတ်တယ်မလား။တကယ်ရှိတာကဘာလဲ။ယုံနံထင်တာကငါ။အမြင်မှန်သလားမှားလား။တကယ်ဖြစ်နေတာကခန္ဓာ၅ပါးကိုယ်ထင်တာကပုဂ္ဂိုလ်တ attva ငါဒါဆိုရင်လည်းအမြင်မှလားအမြင်မှအဲ့ဒီတော့အမြင်မှရဖို့အတွက်ဆိုတာကဘုန်းကြီးတို့တဘာဝတရားကလေးကိုတန်းပြီးတော့ကြည့်နိုင်ရင်လည်းတဘာဝတရားကလေးကိုတန်းပြီးတော့ကြည့်သုံးသပ်ဆင်ញင်နှလုံးသွင်းနော်သူ့ကိုတန်းပြီးတော့ကြည့်ဖို့ဆိုတာကခုနပြောသလိုပဲပရိယအခြေခံတရားနာထားတဲ့ညာတပညာအခြေခံအဲ့ဒီအခြေခံလေးတွေကိုယူပြီးတော့အော်ဟောရာကသဘာဝတရားလေးပဲဟောရာကသဘာဝတရားလေးပဲဟောရာဒီသဘာဝတရားလေးပါပဲလို့အဲ့ဒီလိုမိမိရဲ့စိတ်ထဲမှာသွားရင်လာရင်စားရင်တောင်းရင်နေရင်ထိုင်ရင်အမြဲတမ်းဆင်မြင်ပေးဒီလိုမဟုတ်လားထမင်းကလေးတစ်လုံးစားတာကစားအော်ဒါငါစားတာမဟုတ်ဘူးဒါငါစားနေတာမဟုတ်ဘူးစားခြင်းနဲ့စိတ်ကလေးရှိတော့အော်လက်ကလေးကတဖြည်းဖြည်းယူလာတယ်စားကျင်တဲ့စိတ်ကလေးရှိတော့လက်ကလေးကကိုင်းတယ်တွဲတယ်ယူတယ်ငင်းတယ်ရွေ့တယ်ပါးစပ်လေးကိုသွင်းတယ်အဟာရလေးဟာရုပ်တရားနဲ့နာမ်တရားလေးဖြစ်နေတာပဲငါသမင်းစားတာမဟုတ်ဘူးဒီနေရာမှာပုဂ္ဂိုလ်တ attva ငါသရမရှိဘူးဒီလိုလေးသိရင်ပြီဒါဝိပဿနာမဟုတ်သေးပေမဲ့ဝိပဿနာရဲ့အခြေခံပြည့်စုံမှုပဲဟုတ်တယ်မလားဝိပဿနာတော့မဟုတ်သေးဘူးနော်ဝိပဿနာကရုပ်တဘာဝနာမ်တဘာဝကိုတွေ့ပြီးတော့ရသဘာဝနဲ့သဘာဝကိုသိပြီးတော့ဖြစ်သဘောပြက်သဘောကိုတွေ့မှဝိပဿနာဒီလိုမဟုတ်လားအဲ့တော့ဖြစ်သဘောပြက်သဘောမတွေ့သေးဘူးဆိုရင်ဝိပဿနာတော့မဖြစ်သေးဘူးမဖြစ်သေးပေမဲ့အဲ့ဒီအမြင်လေးတွေသည်ဘုန်းတော်ပရိသတ်တွေဝိပဿနာအတွက်အထောက်အကူဖြစ်တယ်အထောက်အကူဖြစ်တဲ့အမြင်လေးတွေအထောက်အကူဖြစ်တဲ့စဉ္ညာနှလုံးသွင်းမှုလေးတွေလို့မှတ်ဒီလိုမဟုတ်လားအဲ့ဒါကြောင့်ကာယမိမံသမ္မာတ္ထပရိဇာနာထပုဏ္ဏပုဏ္ဏနံပါတ်1ကကာယမိမံသမ္မာတ္ထနံပါတ်2ကပရိဇာနာထပုဏ္ဏပုဏ္ဏဘယ်နှချက်ဟောတာလဲနှစ်ချက်နံပါတ်1ကဘာလဲကာယမိမံသမ္မာတ္ထခန္ဓာကိုယ်ကိုသုံးသပ်ပြီးခန္ဓာကိုယ်ကိုသုံးသပ်ပြီးဟောဘုန်းကြီးတို့အထက်ကရာတွေမှာပြတဲ့ဉာဏ်စဉ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ပါဠိတော်တွေမှာပြတဲ့ဉာဏ်စဉ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါကသမ္မတ္တဉာဏ်လို့ခေါ်တာပေါ့ဟုတ်တယ်မလားဘာဉာဏ်လို့ခေါ်လဲသမသနာဉာဏ်နဲ့ကြိုတင်ပြီးတော့အမြဲတမ်းဆင်ញင်ပြီးအမြဲတမ်းနှလုံးသွင်းပြီးအမြဲတမ်းသုံးသပ်ပြီးပြီးတော့မှတကယ်သိတဲ့ယထာဘုဒ္ဓဉာဏ်ဆိုတာဖြစ်တယ်တကယ်သိတဲ့ယထာဘုဒ္ဓဉာဏ်ကျတော့ဥဒိယပြဉာဏ်ဖြစ်သွားပြီးအဲ့ဒီဉာဏ်အဆင့်ကြောင့်ရဝိပဿနာဖြစ်သွားပြီးသမသနာဉာဏ်တဲ့ဝိပဿနာရဲ့အခြေခံနော်အဲ့တော့ဘယ်ခန္ဓာတွေကိုသုံးသပ်ရမလဲပညာခန္ဓာသုံးသပ်ရမှာလားပရမတ်ခန္ဓာသုံးသပ်ရမှာလားပရမတ်ခန္ဓာသုံးသပ်ပညာမပါစေနဲ့နော်ပညာမပါစေနဲ့အဲ့တော့ပညာပရမတ်ကိုအောင်အရင်ဆုံးသဘောပေါက်ထားဆိုကြပါစို့နာတဲ့သဘောလေးပေါ်တယ်ဘယ်နေရာကနာတော့ဟာဒုက္ခနာတယ်ဒုသည်ပညာနာတဲ့သဘောလေးကပရမတ်ပေါင်ကကြိုက်တယ်ပေါင်သည်ပညာကြိုက်တဲ့သဘောလေးကပရမတ်အာကြောပင်ကရားလိုက်တာကြောပင်သည်ပညာရားတဲ့သဘောလေးကပရမတ်ဒီတော့မိမိရဲ့ခန္ဓာကိုဟောဒီပုံမှန်တရအနှံ့ပြမှာနားလေကျင်တယ်၊ကြိုက်တယ်၊ခဲတယ်၊ထုံတယ်၊တောင်းတယ်၊တင်းတယ်၊လှုပ်တယ်၊ရွာတယ်။ဟောဒီတက်မကစဉ်းစားမယ်ဆိုလို့ရှိရင်သွားတယ်၊လာတယ်၊ထိုင်တယ်၊အိပ်တယ်၊အစားတယ်၊တောက်တယ်၊အကြည့်တယ်၊နားထောင်တယ်၊စသည်ဖြင့်အမျိုးမျိုးအမူအရာလေးတွေခန္ဓာကိုယ်ထဲမှာမရှိဘူးလားရှိ။အဲ့ဒီအမျိုးမျိုးသောအမူအရာကလေးတွေဘယ်အမူအရာပဲပေါ်ပေါ်ပေါ်တဲ့အမူအရာတန်းကိုအတိလေးကပ်ပေးပါ။ဟုတ်လား။ဘာလို့ပြရမှာလဲ။အသိလေးကံပေးလိုက်တာဒီနှလုံးသွင်းပေးလိုက်တာပဲနော်သွားရင်လည်းဩရသွားနေတဲ့သဘောဝါလေးပါလားသွားနေတာလေးကဘယ်လိုတော့ယုတ်တရားနဲ့နတ်တရားလေးပါလားဒီလိုမဟုတ်လားသွားရင်သွားတယ်လို့သိဆိုပေမဲ့လို့လည်းပဲသွားရင်သွားတယ်လို့သိတော့တယ်မလုံလောက်သေးဘူးသွားရတာလေးဒီဒါငါသွားတာမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဒါယုတ်တရားနတ်တရားစားရင်လည်းငါစားတာမဟုတ်ဘူးပုဂ္ဂိုလ်တ attva စားတာမဟုတ်ဘူးယုတ်တရားနဲ့နတ်တရားထိုင်နေရင်လည်းငါထိုင်တာမဟုတ်ဘူးပုဂ္ဂိုလ်တ attva ထိုင်နေတာမဟုတ်ဘူးယုတ်တရားနဲ့နတ်တရားအဲ့ဒီလိုကိုအများနဲ့ဆင်ញင်ပေးအဲ့ဒါဒီဝိပဿနာဖြစ်ပြီလားဆိုတော့ဝိပဿနာတော့မဖြစ်သေးဘူးဒါပေမဲ့သုံးသပ်ပြီးတာဆင်ញင်ပေးတာနှလုံးသွင်းပေးတာ ဒီလိုမဟုတ်လားအဲ့ဒီသုံးသပ်မှုတွေအားကောင်းလာပြီဆိုလို့ချင်းဘယ်အခါပဲဖြစ်ဖြစ်နော်သွားတဲ့လာတဲ့စားတဲ့တောက်တဲ့နေတဲ့ထိုင်တဲ့အချိန်နဲ့အချိန်တည်းမှာပုဂ္ဂိုလ်တ attva အမြင်လေးတွေတစ်ဖြည်းဖြည်းနဲ့ပျောက်ပျောက်သွားတယ်တစ်ဖြည်းဖြည်းနဲ့ပျောက်ပျောက်သွားဟာဒုမို့ဘူးပေါမို့ဘူးခါမို့ဘူးခြေတလုံးမို့ဘူးဟောတာဒီရုပ်တွေနဲ့ဖြစ်နေတာရုပ်ဆိုတဲ့နေရာမှာလဲပထဝီသဘောတိသောသဘောအာဘောသဘောဝါယောသဘောပထဝီဓာတ်ရာပုသဘောဤသဘောအပရိပိဒသရာမာသဘောပျောသဘောနာသဘောကျင်သဘောကြိုက်သဘောခဲသဘောအဘောသရာကဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောတေဇောသရာကပူသဘောအေသဘောဝါယောသရာကထောက်ကန်တဲ့သဘောရွှေရှားတဲ့သဘောဒီလိုမဟုတ်လားအဲ့ဒီသဘောလေးတွေကိုတစ်ခါတည်းစိတ်ထဲမှာကိုအလွတ်ရနေပါစေအလွတ်ရနေပါစေအလွတ်ရပြီးတော့သဘောတရားလေးဖြစ်လာတဲ့ဖြစ်လာတဲ့အော်ဒါလေးကရုပ်ရဲ့သဘောလေးပဲဒါလေးကရုပ်ရဲ့သဘောလေးပဲဒါလေးကရုပ်ရဲ့သဘောလေးပဲလို့အသင်လေးကပ်ပြီးတော့အမြဲတမ်းကြည့်ပေးပါအတိလေးကပ်ပြီးတော့အမြဲတမ်းကြည့်ပေးပါအဲ့ဒါလို့မကြည့်လို့မရဘူးအဲ့ဒါလို့ကြည့်ပေးတာကိုလွယ်လွယ်ပြောမယ်ဆိုရင်အဲ့ဒါသတိပ္ပံကိန်းနဲ့ပြောလိုက်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါသတိလက်လွတ်လို့ဖြစ်ပါမလားသတိလက်လွတ်မယ်ဆိုဘယ်လိုဖြစ်ဘယ်လိုအမြင်လေးတွေဝင်လာမလဲငါသတိလက်လွတ်တာနဲ့ကြည့်တာလည်းငါပဲစားတာလည်းငါပဲသွားတာလည်းငါပဲစကားပြောတာလည်းငါပဲကြည့်တာလည်းငါပဲဒီလိုမဟုတ်လားပါပြတော့တတိလက်လွတ်သွားတယ်တတိလက်လွတ်ရင်ငါဆိုတဲ့အမြင်လေးဝင်လာလိမ့်မယ်အဲ့တော့ငါဆိုတဲ့အမြင်မဝင်အောင်ဘာလုပ်ပြရမှာလဲတတိလက်မလို့စင်တယ်တတိလက်မလို့စင်တယ်ဆိုတော့ဘာပြောတာတော့တတိလက်မလို့စင်တယ်ဆိုတာသိပေးပါဆင်ញင်ပေးပါနှလုံးသွင်းပေးပါဟုတ်တယ်မလားသိပေးပါဆင်ញင်ပေးပါနှလုံးသွင်းပေးပါသုံးသပ်ပေးပါဘလောက်တော့သုံးသပ်ရမလဲဆိုရင်တော့မြတ်စွာဘုရားသခင်ကိုရမကြီးကပြောထားတယ်သုံးသပ်ရမယ်ခန္ဓာနဲ့ပတ်သက်ပြီးတော့အတိတ်ခန္ဓာကိုလည်းသုံးသပ်ပေးပါအနာဂတ်ခန္ဓာကိုလည်းသုံးသပ်ပေးပါပစ္စုပ္ပန်ခန္ဓာကိုလည်းသုံးသပ်ပေးပါအဲ့ဒီလိုကိုအဘက်ဆုံးဘယ်ဘက်ကမှဟာခွက်မရှိအောင်မြတ်စွာဘုရားကညွှန်ကြားတာလားဒီလိုမဟုတ်လားအာအတိတ်ကာလတုန်းကငါ့မှာရုပ်တင်တယ်ဖြစ်ခဲ့ဘူးတယ်မနေ့တုန်းကတနေ့တုန်းကဟာမနေ့တကတုန်းကဒီနေ့ကတုန်းကစသဖြင့်ပေါ့နော်အတိတ်ကာလမှာရုပ်တင်တယ်ဖြစ်ခဲ့ဘူးတယ်အဲ့ဒီရုပ်တင်တဲ့နေ့ဒီအဲ့ဒီဖြစ်ခဲ့တဲ့အချိန်မှာပဲပြတ်သွားတာပါလားအခုမရှိတော့ပါလားဒီလိုမဟုတ်လားဒါဘာလို့တာလဲဆင်ញင်ပေးလိုက်တာဘာလို့တာလဲဝိပဿနာရှုတာမဟုတ်ဘူးနော်အတိတ်ခန္ဓာကိုအလှမ်းအာယုံပြုတ်ပြီးတော့သိပေးလိုက်တာဒီဝိပဿနာရှုတာလို့မထင်နဲ့ဘာဖြစ်လို့တော့ဆိုတော့အတိတ်ခန္ဓာတွေမရှိတော့ဘူးလေချုပ်ပြောက်ပြည့်စည်သွားပြီလေအခုရှိသေးလားအခုမရှိတဲ့ခန္ဓာကိုဝိပဿနာရှုလို့မရဘူးဘာဖြစ်လို့တော့ဆိုတော့ဝိပဿနာရှုတယ်ဆိုတာဟာအရှုကံနဲ့အရှုညာတိုက်ဆိုင်မှုရှိနေရတယ်အရှုကံကမရှိတော့ဘူးပြတ်သွားပြီဆိုရင်ဘယ်လိုလုပ်ပြီးတော့ဝိပဿနာဉာဏ်ဖြစ်မလဲမဖြစ်ဘူးเนาะအရှုကံမှမရှိတော့ဘူးဆိုရင်အမှန်မြင်ပါတယ်ဆိုတော့အရှုညာလည်းမဖြစ်နိုင်ဘူးဟုတ်တယ်မဟုတ်လားအရှုကံမှမရှိတော့ဘူးဆိုရင်အမှန်မြင်ပါတယ်ဆိုတော့အရှုညာလည်းမဖြစ်နိုင်ဘူးဒီတော့အရှုကံကိုမြင်မှအရှုညာဖြစ်အရှုကံကဘာသစ္စာအရှုညာကအေးဒုက္ခသစ္စာကိုမြင်မှမေဃသစ္စာဖြစ်တာမေဃသစ္စာဒီဝိပဿနာမဟုတ်လားအဲ့ဒါကြောင့်မို့လို့အတိတ်ခန္ဓာသည်ရှိသေးလားမရှိတော့ဘူးဘာရသွားလဲပြတ်သွားပြီပြတ်သွားပြီဖြစ်တဲ့အတွေ့အတိတ်ခန္ဓာကိုလှမ်းပြီးတော့အနိစ္စပဲဒုက္ခပဲအနတ္တပဲသွားရှိလို့မရဘူးနော်သွားရှိလို့မရဘူးဒါဖြစ်သဘောပဲဒါပြသဘောပဲသွားရှိလို့မရဘူးဒါဖြစ်ရင်လှမ်းပြီးတော့ဆင်ញင်လို့တော့မရဘူးလားရနှလုံးသွင်းလို့တော့မရဘူးလားရဟောအတိတ်ခန္ဓာမနေ့တုန်းကတနေ့တုန်းကမနေ့ကတနေ့ကစသည်ဖြင့်အတိတ်တုန်းကဒီရုပ်တွေဖြစ်ခဲ့ဘူးတဲ့နာမ်တွေဖြစ်ခဲ့ဘူးတဲ့အဲ့ဒီရုပ်တွေနာမ်တွေဒီအဲ့ဒီတုန်းကဖြစ်ပြီးတော့အဲ့ဒီတုန်းကပြတ်သွားပြီအခုမရှိတော့ဘူးဒီလိုမဟုတ်လားမရှိတော့ဘူးလို့ဆင်ញင်ပေးပါအတိတ်ကိုနှားပြီးတော့သတိရလိုက်တာနဲ့ဒီပြန်နဲ့ဟောအတိတ်ကာလကရုပ်တင်တယ်ဖြစ်ခဲ့တယ်အဲ့ဒီရုပ်တင်တယ်မရှိတော့ဘူးဘာလို့လိုက်တာလဲဆင်ញင်ပေးလိုက်အဲ့ဒီလိုပဲမနေ့ပြန်တစ်ပတ်ခါနောက်လနောက်နှစ်နှမ်းပြီးတော့အာယုံပြုတ်ကြည့်လိုက်မယ်ဆိုလို့ချင်းဟာငါဘယ်လိုနေမယ်ငါဘယ်လိုစားမယ်ငါဘယ်လိုဖြစ်မယ်စိတ်ကူးရမှမပေါ်ဘူးလားပေါ်လားပေါ်လာပြီမဲ့လို့လည်းပဲအဲ့ဒီစိတ်ကူးရမှပေါ်လာတဲ့အဲ့ဒီရုပ်တင်အဲ့ဒီနာမ်လေးကလည်းပဲတည်တတ်ခံမြဲတဲ့သဘာဝတွေဖြစ်မှာလားပြည့်စည်တဲ့သဘာဝတွေဖြစ်ဩသူတို့လည်းပဲ အနာဂတ်မှာပေါ်လာမဲ့သဘာဝတွေအခုမပေါ်သေးဘူးဒါပေမဲ့သူတို့ပေါ်လာအောင်မယ်အဲ့ဒီပေါ်လာတဲ့သဘာဝတွေကလည်းပဲပေါ်ပြီးရင်သူတို့လည်းပျက်စီးသွားမှာပဲချုပ်ပျောက်ပျက်စီးသွားမှာပဲအဲ့ဒီလိုမလုပ်ပြရမလဲဆင်ញင်ပေးပါဒါသမထဉာဏ်အပိုင်းမှာနော်ကာယမိမံသမထတ္ထကာယမိမံဣမံကာယဟောဒီခန္ဓာကိုယ်ကြီးကိုသမထတ္ထအမြဲတမ်းသုံးသပ်နေပါတတိပဒဂိမ့်နေပါသိနေပါသိနေပါဆင်ញင်နေပါနှလုံးသွင်းနေပါနော်အဲ့ဒါဝိပဿနာလုံကမှထိထိရောက်ရောက်အော်အော်မြင်မြင်နဲ့မဉ္ဇဉ်ဖွဉ္ဇဉ်ရခြင်းမှာလေဆိုရင်တတိလွတ်လွတ်မနေပါနဲ့အများအားသိပေးနေပါအတိတ်ကိုအာယုံပြုမိတာနဲ့အတိတ်အာယုံကိုအတိတ်ခန္ဓာကိုဆင်ញင်ပေးလိုက်အနာဂတ်ကိုအာယုံပြုမိတာနဲ့အနာဂတ်အာယုံကိုဆင်ញင်ပေးလိုက်လောလောဆယ်ပစ္စုပန်ခန္ဓာကိုအာယုံပြုမိရင်လည်းပဲပစ္စုပန်ခန္ဓာကိုဆင်ញင်ပေးလိုက်အော်ဟောဒီယုတ်ကလည်းဖြစ်ပြီးရင်ပြတ်တတ်တဲ့ယုတ်ပဲဟောဒီနာကလည်းဖြစ်ပြီးရင်ပြတ်တတ်တဲ့နာပဲမြဲတဲ့ရုပ်မြဲတဲ့နာတခုမှမရှိပါလားဒီလိုဆိုတော့ဘယ်ကာလကိုပဲအာယုံပြုမိသည်ဖြစ်စေမမြဲတဲ့သဘာဝပဲဖြစ်ပြီးပြတ်တတ်တဲ့သဘာဝပဲလို့ဆင်ញင်ပြလိုက်တဲ့အခါကျတော့မိမိအတိတဲမှာပုဂ္ဂိုလ်တတ္တဝါတရားအမြင်လည်းမရှိတော့ဘူးခိုင်တယ်မြဲတယ်ဆိုတဲ့အမြင်လည်းမရှိတော့ဘူးပုဂ္ဂိုလ်တတ္တဝါလို့မြင်ရင်သက္ကယဒိဋ္ဌိခိုင်တယ်မြဲတယ်လို့ထင်ရင်သတ္တတဒိဋ္ဌိပြပြပြတဲ့ပြပြတော့ဘာမှမရှိတော့ဘူးလို့ထင်ရင်အောစိတ်တာဒိဋ္ဌိဒီလိုမလားပြန်ပြောမယ်ပုဂ္ဂိုလ်တ attva လို့ထင်ရင်ဗာဒိဋ္ဌိအေးခိုင်တာမြဲတာတွေမဟုတ်ဘူးအတိတ်ကာလကယုံနာလဲအတိတ်မှာပဲဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားပြီအခုမရှိတော့ဘူးပစ္စုပ္ပန်မှာအခုဖြစ်နေတဲ့ယုံနာကလည်းပစ္စုပ္ပန်မှာဖြစ်တယ်ပြီးတော့ပြတ်သွားပြီအနာဂတ်မှာမပေါ်သေးတဲ့ယုံနာကလည်းပေါ်လာရင်သူလည်းပြတ်မဲ့သဘောတရားပါပဲဒီလိုမလားအဲ့ဒီလိုအပြက်တဘာဝတရားကလေးတွေကိုသဘောပေါက်သွားတော့ခိုင်ခန့်တင်မြဲတယ်ဆိုတဲ့အမြင်လေးတွေရှိသေးလားဗာဒိတိဆင်းသွားလဲသဒ္ဒရာတိတိဆင်းသွားပြီသဒ္ဒရာတိတိဆင်းသွားပြီအဲ့ဒီလိုပြတ်သွားပြီတဲ့အခါကျတော့လေအတိတ်လည်းဆင်းခြင်းနဲ့အနာဂတ်လည်းဆင်းခြင်းနဲ့ပြစ္ဆုတ်မှလည်းဆင်းခြင်းနဲ့ဆိုတော့ယုတ်တရားနံတရားတွေဟာဖြစ်ပြီးတော့ပြတ်တယ်ပြတ်ပြီးသွားတဲ့အခါရက်သွားတာမှမဟုတ်ဘဲပဲအတိတ်ကနေပြစ္ဆုတ်ဘာရောက်လာတဲ့ပြစ္ဆုတ်ဘာကနေအနာဂတ်ရောက်သွားတယ်အတိတ်ကနေပြစ္ဆုတ်ဘာရောက်လာတယ်ပြစ္ဆုတ်ဘာကနေအနာဂတ်ရောက်သွားတယ်ကာလတစ်လျှောက်လုံးမှာယုတ်တည်နံနေဆက်ဆက်ပြီးတော့စားထိုးပြီးတော့ဖြစ်နေတာပါပဲဆိုတော့ပြတ်တဲ့တောက်တဲ့သဘောတွေရှိသေးလားပြတ်တဲ့တောက်တဲ့သဘောတွေမရှိတော့ဘူးမရှိဘူးပြတ်တဲ့တောက်တဲ့သဘောမရှိဘူးယုတ်တရားနံတရားတွေအစားထိုးထိုးထိုးထိုးပြီးတော့သွားနေတာပဲပြတ်သွားတဲ့နေရာမှာအစ်တည်းစားထိုးတယ်ပြတ်သွားတဲ့နေရာမှာအစ်တည်းစားထိုးတယ်အဟောင်းပြတ်တဲ့နေရာမှာအစ်တည်းစားထိုးနေတာပါပဲလို့သဘောပေါက်သွားတော့ပါရတိဆင်သွားတော့အဲ့ဒါဟာဒိဋ္ဌိအမြင်ဆင်အောင်စ조사ပေးနေတာပဲဟုတ်တယ်မဟုတ်လားဘာလို့နေတာလဲဒိဋ္ဌိအမြင်ဆင်အောင်စ조사ပေးနေတာเนาะဩအတိတ်ကာလကလည်းယုတ်တည်နံနေပေါ်ခဲ့ဘူးတဲ့အဲ့ဒီယုတ်တည်နံနေဟာလည်းပဲပုဂ္ဂိုလ်မှမဟုတ်ပဲတတ္တဝါမှမဟုတ်ပဲငါးမှမဟုတ်ပဲငါကအခုရှိနေတယ်လေငါကအခုရှိနေတယ်အတိတ်ကာလကဖြစ်တဲ့ယုတ်နံနေအတိတ်ကာလပြတ်သွားပြီငါကရှိနေတယ်ဒီတော့အတိတ်ကာလကပြတ်သွားတဲ့ယုံနာဟာငါမှမဟုတ်ပဲပဲငါကဒီမှာကြံနေခဲ့တယ်လေမကြံဘူးလားကြံခဲ့လားအတိတ်ကာလကပြတ်သွားတာငါသာဆိုရင်အတိတ်ကာလမှာငါသေးသွားပြီပေါ့ဒါမျိုးငါကသေသွားတာလားရှိနေတာလားဒီလိုဆိုအတိတ်ကာလကပြတ်သွားတာဒီငါဟုတ်ရဲ့လားငါမဟုတ်ဘူးယုတ်တင်တန်နေပြတ်သွားတာယုတ်တင်တန်နေဖြစ်ပြီးတော့ယုတ်တင်တန်နေပြတ်သွားတာအဲ့ဒီမှာငါမပါဘူးဒီလိုမဟုတ်လားအဲ့ဒီလိုပဲလောလောဆယ်ဖြစ်နေတဲ့ယုံနာနေကကငါဟောရလားမေးတဲ့အခါကျတော့လောလောဆယ်ဖြစ်ပေါ်လာတဲ့ယုံနာနေကလည်းပဲကိုယ်လိုဆန္ဒတာကြောင့်ပေါ်လာတဲ့ယုံနာလည်းမဟုတ်ဘူးကိုယ်မလိုခြင်းလို့ပြတ်သွားတာလည်းမဟုတ်ဘူးသူ့တဘာဝနဲ့သူအကြောင်းတိုက်လို့အကျိုးဖြစ်တယ်အကြောင်းပြတ်တော့အကျိုးပြတ်တယ်အကြောင်းတိုက်လို့အကျိုးပြတ်ဖြစ်တာအကြောင်းပြတ်တော့အကျိုးပြတ်တာသူ့တဘာဝနဲ့သူဖြစ်ပြီးပြတ်တတ်တဲ့တဘာဝတွေပဲဒီမှာငါနဲ့မလိုဘူးလားလို့ငါကဒီမှာရှိနေတယ်လေဟုတ်တယ်မလားဖြစ်လာတာလည်းပါတယ်လေသဘာဝတွေပြတ်သွားတာလည်းငါကဒီတိုင်းဒီတိုင်းပဲဟုတ်တယ်မလားငါကဒီတိုင်းဒီတိုင်းပဲသဘာဝတွေဖြစ်ပြီးတော့သဘာဝတွေပြတ်နေတာငါမဟုတ်ဘူးအဲ့ဒီဖြစ်ပြီးတော့ပြတ်သွားတဲ့သဘာဝတွေထဲမှာငါမပါဘူးအတိတ်ကာလတုန်းကဖြစ်ပြီးတော့အတိတ်ကာလကပြတ်သွားတဲ့သဘာဝတွေထဲမှာလည်းငါမပါဘူးအခုလောလောဆယ်ပစ္စုပ္ပန်မှာဖြစ်ပြီးတော့ပစ္စုပ္ပန်မှာပြတ်သွားတဲ့သဘာဝတွေထဲမှာလည်းငါမပါဘူးအနာဂတ်မှာဖြစ်ပြီးတော့အနာဂတ်မှာပြတ်တဲ့သဘာဝတွေထဲမှာလည်းငါပါရလား။ဟောဒီထဲမှာလည်းငါမှမှာဒီလိုဆိုတော့ငါဆိုတာဘယ်မှမှမမရှိပဲပဲ။ဟုတ်တယ်မလား။ငါဆိုတာဘယ်မှမှမရှိပဲပဲ။ငါလို့ပြောနေတာဟောဒီခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့ ဟောဒီပုံမန္တရာကိုကြည့်ပြီးတော့ငါလို့ပြောနေတာဒါကပညာကြီးကိုတကယ်သဘာဝတရားကလေးတွေမှာငါပါရလားငါမဟုတ်ဘူးငါမဟုတ်ဘူးလို့မြင်လိုက်တော့ဗာဒိတိစင်တော့အဲ့ဒီသဘာဝတရားကလေးတွေဒီအတိတ်ကဖြစ်တဲ့သဘာဝကလည်းအတိတ်မှာပြတ်တယ်ပစ္စုပန်မှာဖြစ်တဲ့သဘာဝကလည်းပစ္စုပန်မှာပြတ်တယ်အနာဂတ်မှာဖြစ်မဲ့သဘာဝကလည်းအနာဂတ်မှာပြတ်မယ်လို့ကြုံပြီးတော့တွေးထားလိုက်တဲ့အခါကျတော့အနာဂတ်မှာဘာတွေဖြစ်ချင်တယ်ဆိုတဲ့စိတ်ရှိသေးလားမရှိပါဘူး။ဘာဖြစ်လို့မရှိတာလဲဖြစ်ဖြစ်သူလည်းဖြစ်ရင်ပြတ်မဲ့သဘာဝကိုဒီလိုမဟုတ်လား။အော်အနာဂတ်မှာလည်းဖြစ်အောင်မှာဖြစ်ပြီးရင်သူလည်းပြတ်အောင်မှာပဲဖြစ်ပြီးပြောင်းมาပဲဖြစ်ပြီးပြောင်းมาပဲလို့ကြုံပြီးတော့သဘောပေါက်ထားတဲ့အခါကျတော့အနာဂတ်ကိုလည်းလှမ်းပြီးတော့တွေ့တာတဲ့စိတ်တွေမရှိတော့ဘူးအတိတ်ကိုလည်းလှမ်းပြီးတော့တွေ့တာတဲ့စိတ်တွေရှိသေးလားမရှိပါဘူးအတိတ်ကိုလည်းလှမ်းပြီးတော့မတွေ့တာတော့ဘူးအတိတ်ကာလကဖြစ်ခဲ့တာတွေလည်းပဲဘာတစ်ခုမှထိုင်ကပ်တည်မြဲပြီးတော့အခုအချိန်ထိပါလာတာရှိမှမရှိပဲပဲအတိတ်ကာလမှာတွင်ပြည့်နေတာကိုအနာဂတ်မှာဖြစ်မဲ့ရုပ်ဒိဏ္ဍိကလည်းပဲအနာဂတ်မှာပဲဘာဖြစ်တော့သူတို့လည်းပြတ်အောင်ပါပဲဒီတော့ပြတ်အောင်မယ်ပြတ်မှာသေချာနေတဲ့ယုတ်ပြတ်မှာသေချာနေတဲ့နာမဆိုရင်အနာဂတ်မှာဖြစ်မဲ့ယုတ်နာကိုလည်းနှမ်းပြီးတော့တာယာတ္တမနှိမ့်တဲ့သဘောတွေဝင်အောင်မလားပစ္စုပ္ပန်မှာလောလောဆယ်ဖြစ်နေတဲ့ယုတ်နာတွေကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဆိုတော့သူတို့ကလည်းပဲတာယာဘွယတ္တမဘွယဘာရှိတော့ဒီတော့အတိတ်ကာလမှာလည်းတာယာဘွယတ္တမဘွယမရှိနာဂတ်ကာလမှာလည်းပဲတာယာဘွယတ္တမဘွယမရှိပစ္စုပ္ပန်ကာလမှာလည်းပဲတရားဘွေရတမဲ့ဘွေရမရှိသတော့တဏှာကိလေသာတွေမကင်းမလာကင်းသွားလားအဲ့ဒါသမ္မာတ္ထရဲ့အကျိုးတွေပဲဒီလိုမဟုတ်လားသမ္မာတ္ထရဲ့အကျိုးတွေပဲသမ္မာတ္ထဆိုတဲ့သုံးတမ်းမှုဆင်ခြင်မှုနှလုံးသွင်းမှုမရှိဘူးဆိုရင်တော့ဒိဋ္ဌိကိလေသာတွေဒုတက်လာမှာပဲတဏှာကိလေသာတွေဒုတက်လာမှာပဲဟုတ်တယ်မဟုတ်လားကိလေသာတွေများလာရင်ကိလေသာတွေပွားလာရင်ကိလေသာတရားတခြားလားသမုဒယသစ္စာလားအကြောင်းသမုဒယသစ္စာဖြစ်လို့ကတော့ကာမဘဝပစ္စယဇာတိသရမရဏပရိသန္တိမနေရဘူးလားနေရမှာလားဥနာတိမတွေ့ရဘူးလားတွေ့ရမှာလားပရိသန္တိနေလိုက်ဩလိုက်သေးလိုက်ပရိသန္တိနေလိုက်ဩလိုက်သေးလိုက်ပရိသန္တိနေလိုက်ဩလိုက်သေးလိုက်ဆိုတာဒီတခြားတာသန္တရာကျင့်လဲနေတာအဲ့ဒီသန္တရာကြီးကျင့်နေအောင်ဘလုကလုံပေးတယ်မင်းအဲ့ဒီကိလေသာတွေကလုံပေးနေတာဘလုကလုံပေးနေလဲကိလေသာကဘာသစ္စာသန္တရာကျင့်လဲပါတယ်ဆိုတဲ့ယုံနာတွေကဗာသစ္စာဒုက္ခသစ္စာသမုဒယသစ္စာကြောင့်ဒုက္ခသစ္စာတွေဖြစ်နေတာဟုတ်ရဲ့လားဗာတယ်လေသမုဒယသစ္စာကြောင့်ဒုက္ခသစ္စာတွေဖြစ်နေတာဗာလားလို့သဘောပေါက်ရင်သန္တရာကျင့်တဲ့ပုံကသဘောပေါက်တာပဲဘဝဆက်ဆက်အတိတ်ကာလတုန်းကလည်းဘဝတွေအမျိုးမျိုးရခဲ့ဘူးတယ်ခန္ဓာတွေမျိုးမျိုးရခဲ့ဘူးတယ်အဲ့ဒီအမျိုးမျိုးသောရခဲ့ဘူးတဲ့ခန္ဓာတွေသည်တခြားကြောင့်ဖြစ်တာလားကိလေသာကြောင့်ဖြစ်တာကိလေသာကြောင့်ဖြစ်တယ်ဆိုပေမဲ့လို့လည်းပဲကိလေသာကနေပြီးတော့ကံကိုသူကနေပြီးတော့စိတ်ခံလိုက်ပါတယ်အဲဒီလိုစိတ်ခံလိုက်တဲ့အခါကျတော့စိတ်ခံတဲ့ကိလေသာကကိလေသာဟုလို့ခေါ်တယ်ပြုလုပ်တဲ့ကံကကမ္မဟုလို့ခေါ်တယ်ကိလေသာဟုကလည်းသမုဒိယသစ္စာကမ္မဟုကလည်းပဲသမုဒိယသစ္စာအဲဒီကိလေသာဟုတွေကမ္မဟုတွေပူးပေါင်းပြီးတော့ဆောင်ရွက်ပေးလိုက်တာသမုဒိယသစ္စာတွေကဆောင်ရွက်ပေးလိုက်တာဝိပါကကြိုးတရားအနေနဲ့ဒုက္ခသစ္စာတွေမရဘူးလားရပါဘူးဒီတော့ဘယ်ဘုံဘယ်ဘဝဘယ်ဌာနပဲရောက်ရောက်ဘဝတွေအတိတ်တွေရလာတာဒီဘာသစ္စာကြောင့်ရလာလဲသမုဒယသစ္စာကြောင့်ရလာတာဒီလိုမလားသမုဒယသစ္စာတရားတရားတွေလားကိလေသာတရားတွေလားဒီနေ့ဘုန်းကြီးပရိသတ်တွေကသံသရာအလဲရက်ချင်ပါတယ်ဆိုရင်သမုဒယသစ္စာဆိုတဲ့အဲ့ဒီကိလေသာတရားတွေကိုတတ်ရမှာပေါ့အဲ့ဒီတော့တတ်တဲ့အခါကျတော့နော်ဝိပဿနာဉာဏ်ဖြစ်မှတတ်မှလားမဖြစ်ခင်ကတည်းကကြိုတင်ပြီးတော့ရှင်းထားရမှာမဖြစ်ခင်ကတည်းကကြိုတင်ပြီးတော့ရှင်းထားဒီလိုမဟုတ်လားကြိုတင်ပြီးတော့ရှင်းထားတိပ္ပံတွေပဲခေါ်တော့မယ်ဆိုလို့ရှိရင်တိပ္ပံတွေပဲမခေါ်ခင်ကတည်းကကြိုတင်ပြီးတော့နော်အခိုင်းလေးတွေအဖက်လေးတွေလက်ကလေးတွေရှင်းထားအနားမကျမျက်ပင်တွေခြုံတွေရှင်းထားဒါမှသူကလွယ်လွယ်ကူကူနဲ့ဒီတိပ္ပံခေါ်လို့ရမှာမဟုတ်လားအဲ့ဒီလိုရှင်းပေးထားရတယ်ရှင်းပေးထားရတယ်အဲ့ဒီလိုရှင်းပေးထားခြင်းတည်းတဲ့ဘုန်းကြီးတို့ပြိဋ္ဌာန်တွေဝိပဿနာမရှုခင်မှာကြိုတင်ပြီးတော့လုံးသိမ့်လုံးထက်တဲ့အလုပ်တွေလို့မှတ်ပါဟုတ်တယ်မလားဝိပဿနာမရှုခင်မှာပါတယ်လေကြိုတင်ပြီးတော့လုံးသိမ့်လုံးထက်တဲ့အလုပ်တွေအဲ့တော့ဝိပဿနာမရှုခင်မှာအဲ့ဒီလုပ်တွေလုပ်တဲ့အခါကျတော့အရှင်ဘုရားဝိပဿနာမရှုခင်မှာတပည့်တော်တို့ကကျုပ်သဘောနံသဘောတွေဘာမှမသိပဲနဲ့ဘလို့နည်းနဲ့ဆင်ញင်ပေးမလဲလို့မေးရင် ယုတ်သဘောနံသဘောကိုနားလည်အောင်ကြိုးစားပေးရမယ်ဟုတ်တယ်မလားနားလည်အောင်မလုပ်ရမလဲနားလည်အောင်ကြိုးစားပေးခြင်းကိုစာလိုရပြောရင်တော့နာမရူပပရိစ္ဆေဒဉာဏ်လို့ခေါ်တယ်ဒီလိုမလားဝိပဿနာမရှိခင်ကတည်းကဝိပဿနာဉာဏ်မဖြစ်ခင်ကတည်းကကြိုတင်ပြီးတော့ရှင်းတဲ့ဉာဏ်ဒီနာမရူပပရိစ္ဆေဒဉာဏ်ဒါတရားသမားတိုင်းသိတယ်နော်နာမရူပပရိစ္ဆေဒဉာဏ်ရဲ့ပစ္စပရိက္ခဉာဏ်ရဲ့နာမရူပပရိစ္ဆေဒဉာဏ်ဆိုတာကတခြားအပေါ်မှာသိတာလားယုံနာအပေါ်မှာသိတာလားပစ္စပရိက္ခဉာဏ်ကတခြားကိုသိတာလားကြောင်းကျိုးဆက်သွယ်မှုကိုသိတာလားဒါဝိသုဒ္ဓိမံပါလေဒီတိုင်းပဲပြထားတာပဲဟုတ်တယ်မဟုတ်လားအဲ့ဒါယုံနာကိုသိရမယ်ယုံနာသိရမယ်ဆိုတာကဝိပဿနာဉာဏ်နဲ့ထိုးထွင်းပြီးတော့သိတဲ့အဆင့်ကိုမဟုတ်သေးဘူးဘုသူတ္တအနေနဲ့သိတာဟုတ်တယ်မဟုတ်လားတနည်းအားဖြင့်ပြောရင်ညာတပရိညာအနေနဲ့သိထားအဲ့ဒါယောသဘောတွေနံသဘောတွေကိုဓာတ်တွေကိုတရားနာပြီးတော့သိအောင်ကြိုးစားပေးပါနော်အဲ့ဒီယောသဘောနံသဘောတွေဒီတရားတရားတွေလားရှုခံတရားတွေလားအဲ့ဒီတော့ပြန်ပြောပါမယ်ယုတ်ဒီဘာသဘောရှိတော့ဖောက်ပြန်တဲ့သဘောရှိနံဒီဘာသဘောရှိတော့အဲ့ဒီနံထဲမှာလည်းပဲခံစားရသည်ဝေဒနာခံစားလေခံစားတယ်သိလေသိတယ်ဒီလိုမလားနာရဲ့အခြေခံကသိခြင်းမလားသိတာဒီနာနော်အဲ့တော့သိတာဒီနာဒီတော့နာရဲ့အခြေခံဒီသိတဲ့သဘာဝရုပ်ရဲ့အခြေခံဒီပါလေဖောက်ပြန်တဲ့သဘာဝနာရဲ့အခြေခံဒီသိတဲ့သဘာဝအခြေခံသဘာဝဘယ်နှမျိုးရှိတော့နှစ်မျိုးရှိတယ်ဘာနဲ့ဘာတော့ဖောက်ပြန်တဲ့သဘာဝရဲ့သိတဲ့သဘာဝရယ်။အော်ဟောဒီခန္ဓာကိုယ်ထဲမှာဟိဖောက်ပြန်တဲ့သဘာဝရယ်။သိတဲ့သဘာဝရယ်။သဘာဝနှစ်မျိုးရှိတယ်။ဒါလေးကိုကြားဘူးနားဘာရှိအောင်လေ့လာထား။ဟုတ်တယ်မလား။ကြားဘူးနားဘာရှိအောင်လေ့လာထား။အဲ့ဒီလိုလေ့လာထားပြီးတော့ရုပ်ရဲ့သဘာဝဖောက်ပြန်တဲ့သဘာဝတွေကပရိဝိတ္တ၊အာဘောတ္တ၊တိသောတ္တ၊ဝါယောတ္တ။နာယသဘာဝတွေကလည်းပဲသိတတ်တဲ့သဘောဆိုတာသိတယ်ဆိုတဲ့သဘာဝလေးကိုဥဒေပြောရင်စိတ်ခံစားမှုနဲ့သိတယ်ဆိုရင်ဝေဒနာမှသားမှုနဲ့သိတယ်ဆိုရင်သိညာပြုပြမှုနဲ့သိတယ်ဆိုရင်သင်္ခါရအာလုံးပေါင်းလိုက်တော့နာယသဘာဝက၄မျိုးရှိတယ်။ဘယ်နှမျိုးရှိတယ်။ဘယ်လိုတွေပါလဲ။ဝေဒနာရယ်၊သိညာရယ်၊သင်္ခါရရယ်၊စိတ်။ခံစားမှုလေးနဲ့သိတာကဝေဒနာ။မှတ်သားမှုလေးနဲ့သိတာကသိညာ။ပြုပြမှုလေးနဲ့သိတာကသင်္ခါရ။ဘာသဘောတွေမှမပါဘဲနဲ့ရိုးရိုးတန်းတန်းသိတယ်၊သိတယ်၊သိတယ်ဆိုတဲ့အသိလေးကစိတ်။ဒါလေးနဲ့ကြိုတင်ပြီးတော့သိအောင်လုပ်တာဟုတ်တယ်မလားအဲ့ဒါရောရဲ့သဘာဝလေးတွေကြိုတင်နားလည်အောင်လုပ်ထားပါနာရဲ့သဘာဝလေးတွေကြိုတင်နားလည်အောင်လုပ်ထားပါနားလည်းယုံတဲ့တွေမဟုတ်သေးဘူးခန္ဓာကိုယ်မှာဆင်ញင်ပေးပါနှလုံးသွင်းပေးပါဟုတ်တယ်မလားဆင်ញင်ပေးပါနှလုံးသွင်းပေးပါသွားရင်လည်းအော်ဒါယုံတဲ့နံပဲစားရင်လည်းဒါယုံတဲ့နံပဲအော်ကောင်းတယ်ဆိုတာလေးကဒါလေးကဝေဒနာလေးကိုမကောင်းဘူးဆိုတာလေးဒါလေးကလည်းဝေဒနာလေးကိုကောင်းနေဆိုရင်ဒုက္ခဝေဒနာမကောင်းမှုဆိုရင်ဒုက္ခဝေဒနာ။အော်မှတ်မိနေလိုက်တာ။မှတ်မိနေတာလေးကသိညာလေးကိုဒီလိုမလား။အော်နားရကျင်တဲ့အခါကျတော့နားရကျင်တာလေးကရုံးရဖောက်ပြမှုလေးကိုနာတာလေးကိုခံစားပါတယ်ဆိုတာကတခြားလားဝေဒနာလား။နာတာလေးကိုသိနေပါတယ်ဆိုတာကတခြားလားစိတ်လား။အော်ဒါလေးကတော့နားတဲ့သဘောဒါလေးကကျင်တဲ့သဘောဒါလေးကကြိုက်တဲ့သဘောအဲ့ဒီလိုလေးတွေကိုနာမည်တစ်ခုနဲ့တစ်ခုမတူအောင်မှတ်သားထားတာကသိညာရဲ့သဘော။ဒီလိုမလားအဲ့ဒီနာတဲ့သဘောလေးပေါ်လာပြီဆိုရင်ဟာငါဘာလို့ရမလဲနာလိုက်တာကျင်လိုက်တာကဲလိုက်တာရွှေပဲရွှေပေးရမလားဆက်ပဲထိုင်ရမလားစသဖြင့်အမျိုးမျိုးသောစိတ်အခြေခံလေးတွေမပေါ်ဘူးလားပေါ့အဲ့ဒီအမျိုးမျိုးသောစိတ်အခြေအနေလေးတွေဖြစ်ပေါ်လာခြင်းသည်သင်္ခါရခန္ဓာလို့မှတ်ပါဟုတ်တယ်မလားအဲ့ဒါဝေဒနာရဲ့သဘောရဲ့တင်ညာရဲ့သဘောရဲ့ဝိညာဉ်ဆိုတဲ့သိတဲ့သဘောရဲ့အဲ့ဒီသဘော၃ခုကလွဲရင်ကျန်တဲ့စိတ်ရဲ့အခြေအနေလေးတွေသည်သင်္ခါရခန္ဓာ။ဘာခန္ဓာလဲ။ဥပမာဟာတရားထိုင်ရတာဒုက္ခပါပဲ။စိတ်တွေညှင်းလိုက်တာ။ဒါလည်းအခုနောက်တော့ကဝေဒနာ၊သိညာ၊ဝိညာဉ်။ဝေဒနာရဲ့၊သိညာရဲ့၊စိတ်ရဲ့အဲ့ဒီသုံးမျိုးကလွဲတဲ့အခြေအနေမှန်သမျှသည်သင်္ခါရခန္ဓာမဟုတ်လား။စိတ်တွေညှင်းလိုက်တာဆိုလဲသင်္ခါရခန္ဓာပဲ။အောင်ရွှေ့ပေးရကောင်းမလားမရွှေ့ရကောင်းမလားစဉ်းစားနေတာလဲသင်္ခါရခန္ဓာပဲဒီလိုမလားမထူတော့ပါဘူးလေရွှေ့ပေးလိုက်မှဘာပဲလို့ဆုံးဖြတ်လိုက်တာလဲသင်္ခါရခန္ဓာပဲ အော်မရှိတော့ပါဘူးငါဆက်ထိုင်ဦးမှာပဲသူများနေတော်မှာထိုင်နေတာငါကြမှာမထိုင်လို့ပဲဖြစ်မလဲမြတ်စွာဘုရားတရားတော်နဲ့တွေ့တုံးတွေ့ကြိုက်မှာစူးစမ်းပြီးတော့ထိုင်ပါမယ်စူးစမ်းမယ်ဆိုတဲ့သဘာဝဝိရိယတရားကလေးကလည်းပဲဒါလည်းသင်္ခါရပဲဒီလိုမလားအော်မြတ်စွာဘုရားတရားတော်လူတိုင်းလူတိုင်းကရှေ့တုန်းကရိယာပေါ်တော်ကောင်းကြီးတွေကဟောဒီတရားတော်အတိုင်းကျင့်လို့မဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာရရသွားကြတာသူတို့ကိုကြည်ညိုတဲ့စိတ်နဲ့ငါထိုင်မှပဲလေသူတို့ကိုပူဇော်တဲ့စိတ်နဲ့ငါထိုင်မှပဲဆိုပြီးတော့အဲဒီလိုကြည်ညိုတဲ့ယုံကြည်တဲ့တရားတရားကလေးနဲ့ထိုင်လိုက်ပြန်တော့လည်းပဲတခြားဖြစ်တာလားသင်္ခါရခန္ဓာဖြစ်တာလားသင်္ခါရခန္ဓာပဲဒီလိုမဟုတ်လားအဲ့တော့စေတနာတို့တတ္တာတို့ဝရိယတို့ဒါတွေအားလုံးဒီသင်္ခါရခန္ဓာတွေပဲလို့မှတ်တော့တကူချင်းတကူချင်းနားမလဲရင်ဒီကိစ္စမရှိဘူးတကူချင်းတကူချင်းနာမည်မပိတတ်ရင်လည်းကိစ္စမရှိဘူးဝေဒနာသဘောသိညာသဘောစိတ်သဘောအဲ့ဒီသဘောသုံးမျိုးကလွဲရင်ကြံတဲ့စိတ်ရဲ့အခြေအနေလေးတွေမှန်သမျှသင်္ခါရခန္ဓာလောဘလည်းသင်္ခါရခန္ဓာပဲဒိဋ္ဌိလည်းသင်္ခါရခန္ဓာပဲမာနလည်းသင်္ခါရခန္ဓာပဲအဝိဇ္ဇာလည်းတတ္တာတို့ဝိရိယတို့တတိတို့သမာဓိတို့ပညာတို့လည်းပဲဒါတွေလည်းသင်္ခါရခန္ဓာတွေကြီးပဲဟုတ်ပြီနော်ကဲကောင်းပြီဒါဖြင့်မိမိရဲ့တဏ္ဍာမှာဒါလေးကတော့ဝရဏခန္ဓာဒါလေးကသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာခန္ဓာနာမမပိတတ်ရင်လည်းပဲအော်ဒါသဘောတရားလေးတွေဖြစ်နေတာပဲဒါသဘောတရားလေးတွေဖြစ်နေတာပဲသဘောတရားလေးတွေပဲအာလုံးခြုံကြည့်ရင်သဘောတရားဟာယုံတဲ့နာမတစ်ပါးတခြားဘာမှမရှိပါဘူးလို့စိတ်ထဲမှာဆုံးဖြတ်ချက်ကျသွားရင်နာမရူပပရိစ္ဆေဒဉာဏ်ဖြစ်တာပဲဟုတ်တယ်မလားအဲအဲ့ဒီတော့ဆုံးမချက်ကြသွားတဲ့အခါကျတော့အဲ့ဒီရုပ်တည်နံနေသည့်ကိုယ်လုံးလို့ဖြစ်လာတဲ့တရားတွေလားအကြောင်းတက်လို့ဖြစ်တဲ့တရားတွေလားကိုယ်လုံးလို့ဖြစ်တဲ့တရားဘာတခုမှမရှိဘူးဘယ်လိုမလားကိုကစောင့်တာကြည့်နေတာမလားဘယ်ချင်းမှဘာလို့ဖြစ်ပါသေးဘယ်ချင်းမှဘာလို့ဖြစ်ပါသေးဆိုတော့ကိုယ့်ရဲ့ဆန္ဒကိုယ့်ရဲ့သဘာဝကိုယ့်ရဲ့တောင်းတချက်တွေပါရလားမပါဘူးမပါဘဲနဲ့ပဲမဖြစ်ဖဲနေတာလားဖြစ်နေတာလားကိုယ်ပြောကားကြောင့်ဖြစ်တာလားအကြောင်းတက်လို့ကြိုးဖြစ်တာလားကြောင်ကျိုးဆက်သွယ်မှုနဲ့ဖြစ်နေတာကိုဟုတ်ရလားအေးဟောဒီတရားကလေးတွေကကြောင်ကျိုးဆက်သွယ်မှုနဲ့ဖြစ်နေတာယုံတရားရဲ့အကြောင်းကကံစေဥဒ္ဓဝါဟာရတရား၄ပါးနာရဲ့အကြောင်းကအာယုံနဲ့ဒွါရတရား၅ပါးမျက်စိကြည့်နဲ့ဆင်းနိုင်တော့မျက်စိခန္ဓာတွေပေါ်တယ်နားကြည့်နဲ့သံနဲ့တိုက်တော့ဗါရဲတော့ကြားစိတ်ခန္ဓာပေါ်တယ်နှာခေါင်းကြည့်နဲ့နားနဲ့တိုက်တော့ကြားစိတ်ခန္ဓာပေါ်တယ်နှာကြည့်နဲ့ရသနဲ့တိုက်တော့กายะจีเนี่ยทวิฐิเสียเนี่ยไดดอทวิฐิสิทธิ์โตยานากองสิทธิ์โตพอเลยบ่เข้าใจมั้ยล่ะมโนเนี่ยทวิฐิเสียเนี่ยไดดอทวิฐิสิทธิ์พอเลยอ๋อทวิณีดานี่ดิทวิณีดานี่ดิงาทวิดาล่ะตู่ทวิดาล่ะปกโกตัตตวะกาทวิดาล่ะเปลี่ยนซินซาจิงาแล้วหมอบูตู่แล้วหมอบูปกโกตัตตวะแล้วถ้าทวิสิทธิ์กระไรโกดีแล้วมั้ยล่ะทวิสิทธิ์โกทวิสิทธิ์บาเบ้โลตีไล่ดาดินางโกตบ่ป่าวเลยชิมเบ้ဘာလို့သဘောပေါက်လိုက်တာလဲ။ဩတွေးစိတ်ကိုတွေးစိတ်ပါပဲ။ဒါလေးကတွေးစိတ်ကလေးကိုလို့အဲ့ဒီလိုသဘောပေါက်လိုက်ခြင်းဒီနံတရားကိုသဘောပေါက်လိုက်တာ။နံဘုရားပရိစ္ဆေဒညာဖြစ်တာပဲ။အဲ့ဒီတွေးစိတ်ကလေးဒီငါတွေးခြင်းလို့တွေးတာလားသူ့ဘာနဲ့သူ့ကြောင်းတိုက်ပြီးဖြစ်နေတာလားလို့စဉ်းစားကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေတရားရှုနေတုန်းမှာအတွေးတွေမဝင်မလားဝင်။အတွေးတွေကိုကတမင်လက်ခံထားလို့ဝင်နေတာလားသူ့ဘာသူရောက်ရောက်လာတာလား။သူ့ဘာသူရောက်လာတယ်ဆိုပေမဲ့တကယ်တမ်းကျတော့သူ့အလိုလိုရောက်တာတော့မဟုတ်ဘူးပေါ့ဟုတ်တယ်မဟုတ်လားဒီထဲမှာအကြောင်းတွေမတိုက်ခွန်းလာတိုက်တွေးစရာအာယုံတွေကလာလာပြီးတော့မနှောမှလာလာတိုက်တဲ့အခါကျတော့တွေးတော်စိတ်တွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတန်းစီပြီးတော့မဝင်မလာဝင်ကိုကဝင်စီခြင်းတော့ဝင်လာလာသူ့အကြောင်းနဲ့သူ့ကြောင့်ဆက်သွယ်ပြီးဖြစ်နေတာလားအဲ့တော့အတွေးတွေများပြီးတော့ဝိပဿနာရှုရမှရှုလို့ကိုမရဘူးဆိုရင်စိတ်ညစ်မနေနဲ့ဟုတ်တယ်မလားအော်ဒီအတွေးလေးတွေဟာဒါမှမဟုတ်ဖဲပဲငါတွေးတာမှမဟုတ်ဖဲပဲအဲ့ဒါလို့လားဆင်ញင်ပေးအဲ့ဒါသမတ္တထပဲဟုတ်တယ်မလားဆင်ញင်ပေးနှလုံးသွင်းပေးနော်သုံးသပ်ပေးအော်ငါတွေးတာမဟုတ်ဘူးအခုတွေးနေတာလေးကငါတွေးတာလားဟာငါတွေးတာမှမဟုတ်ဖဲပဲသူ့ဘာသူပြင်းနေတာကိုငါတွေးတာဆိုငါတွေးကျင်တာရွေးတွေးမှာပေါ့အခုကငါတွေးတာမှမဟုတ်ဘဲသူ့ဘာသူပြင်းနေတာမဟုတ်လို့သူပြင်းကျင်ရတယ်ပြင်းနေတာပေါ့ဟုတ်တယ်မလားအဲ့အတွေးကလေးဝင်လာရင်စိတ်ညစ်မနေနဲ့ဘုန်းကြီးတို့ပရိသတ်တွေနော်စိတ်ညစ်မနေနဲ့ဩဟောတာလေးကအတွေးစိတ်ကလေးဒီအတွေးစိတ်ကလေးဒီငါလားမဟုတ်ဘူးပုဂ္ဂိုလ်တ attva လားပုဂ္ဂိုလ် attva လည်းမဟုတ်ဘူးဒီခေတ်ဒီအတွေးစိတ်ထဲမှာပုဂ္ဂိုလ် attva တရားလည်းမရှိဘူးနော် ငါလားငါလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒီလိုဆိုရင်ဘာတော့အတွေးစိတ်ကအတွေးစိတ်ပဲပေါ့ဘာလည်းပုဂ္ဂိုလ်ရီလား attva ရီလားတွေးစိတ်ကလေးဖြစ်နေတာလားဟောဒါတွေးစိတ်ကတွေးစိတ်ကလေးကိုတွေးစိတ်ကလေးဖြစ်နေတာပါလားတွေးစိတ်ကလေးဖြစ်နေတာပါလားငါတွေးခြင်းလို့တွေးတာလားလို့ဆက်ပြီးတော့စဉ်းစားကြည့်လိုက်စမ်းသုံးသပ်ကြည့်လိုက်စမ်းငါတွေးခြင်းလို့တွေးတာလည်းတခုမှမရှိဘူးကိုယ်မတွေးခြင်းပဲနဲ့အတွေးတွေဝင်လာလို့ကိုစိတ်ကိုညစ်နေရတာမဟုတ်လားကိုကအတွေးတွေမဝင်စေခြင်းဘူးအတွေးကရောက်လာတယ်ရောက်လာတယ်ရောက်လာတယ်တစ်ခုပြီးတစ်ခုရောက်လာတော့စိတ်ကကြာတော့တမာရီကမရဘူးဆိုတော့စိတ်တွေမညစ်ဘူးလားညစ်လားလားအဲ့ဒါကိုကဒီအတွေးစိတ်ဒီကိုလက်ခံထားလို့ရောက်တာလားသူ့ဘာသူဖြစ်လာတာလားကိုလက်ခံထားလို့ရောက်လာတာမဟုတ်ဘူးနော်သူ့ဘာသူဖြစ်တယ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းကြတော့သူ့လိုလိုဖြစ်တာလားအကြောင်းတည်းလို့ကြိုးဖြစ်တာလားတွေးစရာအာယုန်တွေကပေါ်လာတယ်မနှောမလာတိုက်တယ်တွေးစိတ်တွေဖြစ်တယ်တွေးစရာအာယုန်တွေကပေါ်လာတယ်မနှောမလာတိုက်တယ်တွေးစိတ်တွေဖြစ်တယ်တွေးစရာအာယုန်တွေကဟိုးအတိတ်ကလည်းဖြစ်ခဲ့ဘူးတယ်အနာကလည်းဖြစ်အောင်ပါပဲပစ္စုပန်မှာလည်းဖြစ်နေစေအာယုန်အမျိုးမျိုးကလာပြီးတော့တိုက်လိုက်တဲ့အခါကျတော့တွေးစိတ်ကလေးတွေတက်စီပြီးတော့ဖြစ်လာတာအဲ့ဒါကြောင့်မလို့အဲ့ဒီတွေးစိတ်တွေတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားပုဂ္ဂိုလ်ရီလားတတ္တဝါလားငါလားတွေးစိတ်ကလေးလားပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးတွေးစိတ်ကလေးပါပဲလို့သိလိုက်တာသိနာမရူပပရိစ္ဆေဒဉာဏ်လို့မှတ်ပါဒီလိုမလားအဲ့ဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလေးပဲအကြောင်းနေရှိလို့အကျိုးတွေဖြစ်နေတာပဲအကြောင်းနေရှိလို့အကျိုးတွေဖြစ်နေတာပဲအဲ့ဒါလို့သိလိုက်တာသိဒီဆရာပရိက္ခဉာဏ်ဒါလည်းဆင်ញင်နှလုံးသွင်းခြင်းရဲ့သဘာဝလေးပဲဟုတ်တယ်မလားအဲ့ဒါလို့ဆင်ញင်နှလုံးသွင်းပေးလိုက်တဲ့အခါကျတော့ဝိပဿနာမဖြစ်သေးပေမဲ့လို့လည်းပဲပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးတွေမယော်ဘူးလားယော်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးတွေယော့သွားတယ်ယောက်ျားမိန်းမဆိုတဲ့အမြင်လေးတွေယော့သွားတယ်ငါဆိုတဲ့အမြင်လေးတွေပဲယော့ယော့ယော့ယော့ယော့ယော့သွားတာပဲဒီလိုမလားအဲဒီလိုယော့သွားတဲ့အခါကျတော့မှဘာဖြစ်မလဲအဲဒီလိုဆင်ញင်းပြီးနှလုံးသွင်းပြီးသုံးသပ်ပြီးလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ကလေးတွေယော့သွားတယ်ယော့သွားတော့ဘာဖြစ်တော့သူ့ရဲ့သဘာဝအစစ်မှန်ကိုအမှန်တိုင်းမြင်သွားပြီပေါ့ဘာကိုမြင်သွားတော့သူရဲ့တဘာဝအစင်မှန်ကိုအမှန်တိုင်မြင်သွားပြီစောစောတုန်းကသူရဲ့တဘာဝအစင်မှန်ကိုမမြင်တာဒီဘာတွေဖုံးနေတယ်လဲပြီးတော့ပညာတွေဖုံးနေတယ်ဘာတွေဖုံးနေတော့ဘုန်းတော်ပရိသတ်တွေဝိပဿနာတရားတန်းရှုလို့မရဘူးနော်ဝိပဿနာတရားတန်းရှုရင်ပညာကြီးကခံနေတယ်ဟုတ်တယ်မလားပညာကြီးကခံနေတယ်ကနဆိုတဲ့အတုံးခဲကြီးခံနေတယ်အဆိုင်ခဲကြီးခံနေတယ်ပုံမှန်တန်ကြီးခံနေတယ်အထက်ကိုထွင်းဖောက်ပြီးတော့မြင်နေတယ်ဆိုရင်မရှိဘူးအဲ့တော့အတောင်းခဲတဲ့ကနာကြီးကိုပြုတ်ကွဲပြအောင်ပြုတ်ကွဲတော့အောင်လုပ်ပြရမယ်နော်ပုံမန္တနာကြီးကိုပျောက်ပေါင်းအောင်လုပ်ပြရမယ်ဟုတ်လားအတောင်းခဲဆိုတာကဆွကြပါစို့ဟောဒီပုံမန္တနာကြီးကခန္ဓာကိုယ်ကြီးအဲ့ဒီတောင်းခဲကြီးကိုတဲ့ပြုတ်ကွဲတော့အောင်လုပ်မယ်ဆိုလို့ရှိရင်ဆွကြပါစို့နော်ဆံမင်းမွင်းချင်းခြေသိလက်သိသွားအရေးတူအရေးပါအသာအသွဲအသွေးအသာအဆုတ်အကျော်နှလုံးကြောက်ကစသည်ဖြင့်အရာလေးတွေတခုချင်းတခုချင်းဆင်ញင်ပေးကြည့်အဲ့ဒါလို့ဆင်ញင်ပေးတာတွေဝိပဿနာလားမေးတော့ဝိပဿနာတော့မဟုတ်သေးဘူးဟုတ်တယ်မလားဘာဖြစ်လို့တော့သူတို့လည်းပဲတခုတည်းသောအတုံးခဲကြီးကနေပြီးတော့အတုံးခဲလေးတွေခွဲစိတ်ကြည့်လိုက်တဲ့သဘောပဲအတုံးခဲရဲ့သဘောကိုကြော်သွားပြီလားမကြော်သေးဘူးအတုံးခဲပေါင်းထဲမှာပဲရှိနေသေးတယ်မဟုတ်လားပရမသိနေတာကဒုပောင်ကခြေလက်ဆိုတာခန္ဓာကိုယ်ကြီးကိုသိနေတယ်ဒါငါပဲသူပဲပုဂ္ဂိုလ်တ attva ပဲဒီလိုမလားဆံမင်းမွေးခြင်းခြေသိလက်သိသွားရေလိုရေပါဒါလေးတွေခုချင်းတစ်ခုချင်းတစ်ခုချင်းဆင်ញင်ပေးမယ်နှလုံးသွင်းပေးမယ်သုံးသပ်ပေးမယ်ကြာလာတဲ့အခါကျတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့ပုံမန္တနာကြီးမပြောက်ဘူးလားပြောက်တော့အတုံးခဲကြီးပြောက်သွားပြီအတုံးခဲကြီးပြောက်သွားပြီမဲလို့လည်းပဲအတုံးခဲအသေးလေးပုံမှာတော့စိတ်ကရောက်နေသေးတာပဲဆံမင်းတို့မွေးညင်းတို့ခြေသေးတို့လက်သေးတို့သွားတို့အရေးတို့အရေးပါအကျော်ဒီလိုမလားအဲ့ဒါလေးတွေကလည်းတခြားလေးတွေလားအတုံးခဲလေးတွေလားအတုံးခဲလေးတွေဒါပေမဲ့လို့လည်းပဲပုဂ္ဂိုလ်တ attva ငါဆိုတဲ့ပုံမသနာကြီးပျောက်သွားပြီဆိုတော့ဒိဋ္ဌိတရားလေးတော့နည်းနည်းတော့ယော့သွားတာပေါ့ဝိပဿနာတော့ဖြစ်ပြီလားမေးတော့မဖြစ်သေးဘူးဝိပဿနာဖြစ်ဖို့ကြတော့အတုံးခဲလုံးဝကင်းစင်ပြီးတော့ပုံမသနာလုံးဝကင်းစင်ပြီးတော့တဘာဝတရားကလေးကိုရောက်အောင်ကြည့်ရမယ်။ဘာကိုရောက်အောင်ကြည့်ရမှာလဲ။အဲ့ဒီတဘာဝတရားလေးဒီအချင်းချုပ်2မျိုး ဘာနဲ့ပါတော့ယုံနေနဲ့ယုံဆိုတာလဲတောင်းခဲလားပုံမှန်တာရှိရလားပါတယ်လေသဘာဝတရားနန္ဒရာလဲတောင်းခဲလားပုံမှန်တာရှိရလားအထေတရာရှိရလားသူလဲပါတယ်တော့သူလဲသဘာဝတရားလေးပဲဒီလိုမလားအဲ့တော့ဟောဒီပုံမှန်တာတောင်းခဲအရာအထေတရာကြီးတဲ့ကနေပြီးတော့ရှိနေတဲ့သဘာဝတရားကလေးတွေကိုထုတ်ဖောက်ပြီးတော့မြင်အောင်ကြည့်အဲ့လိုမြင်မောတရာကစောစောတုန်းကသမတနာတရာသုံးသပ်မှုမပါဘဲနဲ့လွယ်လွယ်နဲ့ကြည့်လို့တော့မရဘူးလို့မှတ်ပါဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့သရိပဏဂိမ်းမှာသရိပဏဂိမ်းမှာဆိုတာအမြဲတမ်းသိပြီးအမြဲတမ်းသိပြီးအမြဲတမ်းသိပြီးအမြဲတမ်းသိပြီးဆိုတာဘာပြောတာတော့ချင်းချင်းပင်နှလုံးသွင်းပင်သုံးသပ်ပင်နော်အဲ့တော့ကိုယ်နေရာမှာကိုရေကလေးတောက်တာကအစဩတာငါလားသူလားပုဂ္ဂိုလ်တ attva လားလို့ချင်းချင်းကြည့်လိုက်တော့ရေတောက်တာငါတောက်တာလည်းမဟုတ်ဘူးတောက်ချင်တဲ့စိတ်ကလေးပေါ်နေတယ်တောက်ချင်တဲ့စိတ်ကလေးရှိလို့လက်ကလေးကနှားယူလိုက်တယ်လက်ကလေးကနှားယူလိုက်တော့ယူပြီးတော့ပါးစပ်ကလေးကိုတွန်းလိုက်တယ်ဟောမြိုချလိုက်တယ်ဒီထဲမှာပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးငါမဟုတ်ဘူးအကြောင်းအကျိုးဆက်သွယ်ပြီးတော့ရုပ်တည်နေနေဖြစ်နေတာပါလားဟုတ်တယ်မဟုတ်လားအဲ့ဒါတော့ဘာလို့မရမလဲဆင်ញင်ပေးအဲ့ဒါတော့ဆင်ញင်ပေးမှများလာမယ်ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အတုံးခဲတပါအတုံးခဲပုံမှန်တရာကြီးပြောင်းပြီးတော့เนาะအခုနပြောသလိုဒိဋ္ဌိအမြင်လေးတွေလည်းစင်လာလိမ့်မယ်တဏှာအမြင်လေးတွေလည်းစင်လာလိမ့်မယ်အဲ့ဒါတော့စင်လာပြီဆိုတဲ့အခါကျတော့သူ့ရဲ့တဘာဝရုပ်ရဲ့တဘာဝနာမ်ရဲ့တဘာဝလေးတွေကိုတဖြည်းဖြည်းနဲ့ကိုယ့်ရဲ့အတိလေးကတဖြည်းဖြည်းနဲ့အဲတိလာတယ်ဟုတ်လားတိလာတယ်မှတ်မိလာတယ်เนาะစောစောတုန်းကတိတစ်ချက်မတိတစ်ချက်အခုကြတော့သိလာတယ်အများရန်သိလာတာပေါ့အတုံးခဲတွေလုံးဝကင်းစင်သွားတယ်ပုံမှန်တရားတွေလုံးဝကင်းစင်သွားတယ်တဘာဝတရားကလေးစီဆက်ရောက်သွားတယ်ဆိုတဲ့အခါကျတော့ဩဒါရုပ်ရဲ့တဘာဝလေးကိုဒါနာရဲ့တဘာဝလေးကိုဆိုတဲ့အမြင်မှန်လေးတွေမရဘူးလားရသွားလားအဲ့ဒီအမြင်မှန်လေးရသွားပြီဆိုရင်ရုပ်ရဲ့တဘာဝလေးကိုရှင်းလိုက်တော့လည်းပဲတည်တက်နေတာလားပျက်စီးသွားတာနာရဲ့တဘာဝလေးကိုရှင်းလိုက်တဲ့အခါကျတော့လည်းတည်တက်နေတာလားပျက်စီးသွားတာလားဖြစ်ပြပါသစ္စာတိတဲ့ဉာဏ်ကဗာတိစ္စာဟောအဲ့ဒီအချိန်ညောက်သွားပြီဆိုရင်ဗာဖြစ်တော့ဝိပဿနာဉာဏ်ဩရိယဘိယဉာဏ်ဖြစ်သွားပြီဒီတော့မဟုတ်လားအဲ့တော့ပြန်ပြောပါမယ်သုံးသပ်ဆင်ခြင်တုန်းကအတိတ်ခန္ဓာကိုလည်းသုံးသပ်ပေးပါပြည့်စုံပါခန္ဓာကိုလည်းသုံးသပ်ပေးပါအနာဂတ်ခန္ဓာကိုလည်းတကယ်တမ်းဖြစ်ဖြစ်မြင်မြင်ဆိုတဲ့အခါကျတော့အတိတ်ခန္ဓာမြင်မလားအနာဂတ်ခန္ဓာမြင်မလားပြည့်စုံပါခန္ဓာမြင်မလားပြည့်စုံပါခန္ဓာကိုပဲမြင်ခွင့်ရှိတယ်ဘာဖြစ်လို့တော့အတိတ်ခန္ဓာတွေပြတ်သွားပြီမရှိတော့เนาะဉာဏ်နဲ့ပပင်းတွေ့နိုင်မှာမလားမတွေ့နိုင်ဘူးစိတ်ကူးထဲမှာပဲတွေ့ခြင်းတွေ့မယ်ဉာဏ်နဲ့ပပင်းမတွေ့နိုင်ဘူးဟုတ်ရဲ့လားအနာဂတ်ခန္ဓာကောလှမ်းပြီးတော့ဝိပဿနာရှုလို့ရပါမလားပေါ်မှမပေါ်သေးပဲစိတ်ကူးထဲမှာပဲပေါ်လို့ရခြင်းရမယ်အဘာဝပညာပဲဖြစ်ခြင်းဖြစ်မယ်မရှိတာကိုရှိလို့တဲ့ပညာပဲဖြစ်ခြင်းဖြစ်မယ်တကယ်ရှိကိုမြင်တာဟုတ်ရဲ့လားတကယ်ရှိမြင်တာဒီတဲ့အဲတကယ်ရှိမြင်တာဒီတခြားခန္ဓာလားပြစ္ဆုတ်ပါခန္ဓာလားဒီနေရာမှာခွဲခြားပြီးတော့မှတ်တော့ဆင်ញင်ပေးပါနှလုံးသွင်းပေးပါသုံးသပ်ပေးပါဆိုတာကအတိတ်ခန္ဓာပြစ္ဆုတ်ပါခန္ဓာအနာဂတ်ခန္ဓာတကယ်တော့မြင်တဲ့အခါကျတော့ဘယ်ခန္ဓာပြစ္ဆုတ်ပါခန္ဓာမြင်သွားပြီပြစ္ဆုတ်ပါခန္ဓာသဘောပေါက်သွားပြီဉာဏ်နဲ့ဆုံးမချက်ချပြီးပြီဆိုရင်လည်းပဲအတိတ်ကာလတခြားလုံးကခန္ဓာတွေပေါ်မှာလည်းပဲအလားတူသဘောမပေါက်ဘူးလားပေါ့ပေါက်သွားပြီတပြိုင်နက်ပေါက်သွားပြီနော်အနာဂတ်ခန္ဓာအနာဂတ်မှာရှိတဲ့မပေါ်သေးတဲ့ခန္ဓာတွေအပေါ်မှာလည်းပဲပေါ်ပဲမပေါ်သေးညာတော့လည်းပဲသူ့ရဲ့သဘာဝကိုကြိုတင်ပြီးတော့သဘောမပေါက်ဘူးလားပေါက်သွားလားပေါက်သွားတာပဲလွတ်မလားအဲ့တော့သင်ញင်ရမှာကအတိတ်ပစ္စုပ္ပန်အနာဂတ်ခန္ဓာ၃မျိုးတကယ်တော့ဖြစ်ပြမြင်ရမှာကပစ္စုပ္ပန်ခန္ဓာပစ္စုပ္ပန်ခန္ဓာကိုဖြစ်ပြမြင်ရင်လည်းပဲအတိတ်ခန္ဓာလည်းဒီတိုင်းပါပဲလားအနာဂတ်ခန္ဓာလည်းဒီတိုင်းပါပဲလားဆိုတော့အတိတ်ပစ္စုပ္ပန်အနာဂတ်ခန္ဓာသုံးပါးအပေါ်မှာပဲတပေါင်းနဲ့ညာမရှင်းမှုလားရှင်းသွားတပေါင်းနဲ့ညာရှင်းသွားတယ်တကယ်မြင်တာကပစ္စုပ္ပန်ခန္ဓာသဘောပေါက်တာကအတိတ်အနာဂတ်ပစ္စုပ္ပန်ခန္ဓာသဘောမပေါက်လားပေါက်တော့ကျွန်တော်တကကြတော့တဲ့ဣဇ္ဇဒခန္ဓာရှိတယ်ဗိဓာခန္ဓာရှိတယ်ဣဇ္ဇဒခန္ဓာတရာတခြားလားမိမိတဏ္ဍာကိုပြောတာလားဗိဓာခန္ဓာတရာမိမိခန္ဓာမှတပါအပြင်ပအရာအလုံးဒီလိုမလား မိမိတဏ္ဍာမရှိတာကသိစရခန္ဓာအပြင်ပတ္တဘာရိယခန္ဓာတ္တဘာရိယတဏ္ဍာအပြင်မအရာလောကမှာရှိတဲ့အရာအလုံးသည်ဗိဓာခန္ဓာဒီလိုမလားဆင်ခြင်နှလုံးသွင်းတဲ့အခါကျတော့အတွင်းလည်းဆင်ခြင်အပလည်းဆင်ခြင်သိရကလေးကြွေကြတာကအစဩသိရကလေးကစောစောတုန်းကဒီနေရာမှာခိုင်ခိုင်မာမာနဲ့ရှိနေတဲ့သိရကလေးပဲအခုလေကလေးတိုက်တော့ကြွေကြသွားတာဩဒါမမြဲတဲ့သဘောလေးပဲဘာလို့ဗိဓာတော့ဒါဆင်ခြင်ဗိဓာတော့အဲ့ဒါဝိပဿနာလားမဟုတ်ဘူးဘာလို့ဗိဓာတော့အဲ့ဒါသမ္ပတနာညာဒီလိုမလားသူရကလေးကြွေကြသွားတယ်စောစောတော့ကအညာကလေးမှာခိုင်ခန့်တည်တတ်နေတဲ့ဟောဒီသူရကလေးကအခုလေကလေးတိုက်လာတဲ့အခါကျတော့အညာကလေးမှာခိုင်ခန့်တည်တတ်မနေဘဲနဲ့ကြွေကြသွားပါပေါ့လားဟောသူလည်းမမြဲတဲ့သဘောကဒါကိုဒီလိုမလားအေးဘုန်းကြီးတို့ပန်းကလေးတစ်ဝင်းကိုခိုးပြီးတော့ကြည့်ကြည့်နေရင်ကြည့်နေရင်ကြည့်နေတာကိုကြည့်နေတဲ့ကာလမှာပဲဒီပန်းကလေးဒီမညှို့လားညှို့လားညှို့သွားတာပဲ။အော်စောစောတုန်းကအယောင်ကလေးကတမျိုးအခုအယောင်ကလေးကတမျိုး။အော်ဟောဒီသဘာဝတရားကလေးတွေကမမြဲတဲ့သဘောရှိပါလား။ဒီလိုမလား။ဘာလို့ပြရတာတော့ဆင်ញင်ပြရ။ဆင်ញင်ပြရမှာပဲ။တကယ်တမ်းမြင်တဲ့အခါကျတော့ဒီအဲ့ဒီလိုဆင်ញင်ပြတဲ့အခါကျတော့အဝိညာဏကဖြစ်တဲ့ဟောဒီပြမခန္ဓာကလေးကအဲ့ဒီလိုမမြဲသလိုငါတဏ္ဍာမှာရှိတဲ့အတွင်းခန္ဓာကလည်းပဲဒီလိုပဲမမြဲတဲ့သဘောရှိမှာပါပဲလေဆိုပြီးတော့မျက်လုံးကလေးမှိတ်ပြီးတော့ညာကလေးစိုက်ကြည့်လိုက်တဲ့အခါကျတော့အတွင်းရှိတဲ့ခန္ဓာကိုဉာဏ်နဲ့မြင်ခွင့်မရဘူးလားရပါဘူး။အပြင်းမခန္ဓာရဲ့တဘာဝကိုနမူနာယူပြီးတော့ဘာကိုပြန်ကြည့်ရမှာလဲ။အတွင်းခန္ဓာကိုကြည့်အတွင်းခန္ဓာကြည့်တော့တခြားတွေမလားယုံနာတွေမလား။ယုံနာဖြစ်ဖြစ်ဗာသစ္စာဒုက္ခသစ္စာရှုတဲ့ဉာဏ်ကအဲ့ဒါတော့မြင်လိုက်ရင်တခြားလားဝိပဿနာဉာဏ်လားဝိပဿနာဉာဏ်ဖြစ်သွားတာပဲဒီလိုမဟုတ်လားအဲ့ဒီလိုအတွင်းခန္ဓာကြီးတော့ဝိပဿနာဉာဏ်ဖြစ်သွားရင်လည်းပဲအတွင်းကိုပြင်လို့ဟောဒီလောကလုံးမှာရှိတဲ့အရာအလုံးသည်မြဲတဲ့တရားဘာမှမရှိပါဘူးဆိုတဲ့ကောက်ချက်တခုမရဘူးလားရပါဘူး။ဟောဒါပေမဲ့လို့လည်းပဲဆင်ញင်တုန်းကအရာအလုံးကိုဆင်ញင်ဝိပဿနာရှုတဲ့အခါကျတော့အတွင်းခန္ဓာကိုရှုဒီလိုမဟုတ်လား။အနည်းတော့ဝိတော့လည်းဒီတိုင်းပဲမဟုတ်လား။ဆင်ញင်တုန်းကအနည်းခန္ဓာကိုလည်းဆင်ញင်ဝိခန္ဓာကိုလည်းဆင်ញင်တကယ်ဝိပဿနာဉာဏ်နဲ့မြင်တဲ့အခါကျတော့တခြားမြင်ပါလားအတွင်းအနည်းခန္ဓာမြင်ပါလားအနည်းခန္ဓာကိုမြင်မယ်နော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကဝိပဿနာရှုတဲ့အခါမှာဘယ်နှဆင့်ဟောခဲ့လဲနှဆင့်နံပါတ်၁ကကာယမိမသမ္မသတ္ထဣမံကာယဟောရိခန္ဓာကိုယ်ကြီးကိုသမ္မသတ္ထအမြဲတမ်းသုံးသပ်ပေးပါအမြဲတမ်းဆင်ခြင်ပေးပါအမြဲတမ်းနှလုံးသွင်းပေးပါတတိလည်းမလို့ပါစေနဲ့အမြဲတမ်းသိပေးပါတဲ့နော်သွားသွားလာလာဆက်ဆက်သွားတော့နေနေထိုင်တိုင်းဘယ်ချိန်မှာပဲမဆိုးတဲ့တတိလည်းမလုပ်ပါသေးနဲ့ခြေတလန်းတလန်းနှမ်းနာကအစတတိလည်းလုပ်ပြီးမနှမ်းပါသေးနဲ့အမြဲတမ်းအသိကပေးပါတက္ကရာမိမသမန္တရမလားပရိဇာနနာပုဏ္ဏပုဏ္ဏနဲ့ဟောဒီခန္ဓာကိုယ်ရမရှိနေတဲ့ယုတ်တယုတ်ဓမ္မနတ်ဓမ္မသဘာဝတရားကလေးတွေရဲ့ဖြစ်ချင်းဖြစ်ချင်းသဘောတရားကိုတဲ့ဆက်လက်ပြီးတော့သိအောင်ကြိုးစားပေးပါအဲဒီလိုကြိုးစားပေးမယ်ဆိုရင်ကာယေသဘာဝဝိရိဒ္ဓဝနာခန္ဓာကိုယ်ထဲမှာရှိနေတဲ့သဘာဝတရားကလေးတွေမြင်ခွင့်မရဘူးလားရ။သဘောမပေါက်လားပေါက်လား။အဲ့ဒါလည်းသဘောပေါက်သွားခြင်းတည်းတခြားလားဝိပဿနာဉာဏ်ဖြစ်သွားတာလား။အဲ့ဒီဝိပဿနာဉာဏ်ဖြစ်သွားပြီဆိုရင်တဲ့ဒုက္ခတဏ္ဍာကရိတ္တိဒုက္ခချုပ်ရနိဗ္ဗာန်ရောက်ကြောင်းလမ်းကြောင်းလမ်းမှာမဖြစ်ဘူးလားဖြစ်တော့။ဒါတော့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်လောကမှာလောကမယ်သဘောကနံပါတ်၄ပါလေဆင်ခြင်ပေးပါ။နံပါတ်၄နံပါတ်၄ကရှုပေးပါရှုတာဒီတခြားလားဝိပဿနာလားဆင်ញင်တာဒီတခြားလားဝိနှလုံးသွင်းတဲ့သဘောလားအေးနှလုံးသွင်းဆင်ញင်ပေးပါဝိပဿနာရှုပေးပါဝိပဿနာညာဖြစ်သွားပြီဆိုတဲ့အခါကျတော့ခန္ဓာရဲ့ယုံ nant သဘာဝဖြစ်သောပြည့်သောအနိစ္စဒုက္ခအနတ္တဒုက္ခသစ္စာသဘောအမှန်တိုင်းမသိဘူးလားသိသွားမှလားအဲ့ဒီလိုသိသွားခြင်းသည်နိဗ္ဗာန်ရောက်စေနိုင်တဲ့လမ်းကြောင်းလမ်းမှာဖြစ်ပါတယ်နိဗ္ဗာန်ရောက်ကြောင်းလမ်းကြောင်းမို့ကိုယ်တိုင်ရောက်သွားပါပြီလို့အဲ့ဒီလိုသဘောပေါက်လိုက်ပါဒါဝိပဿနာရှုတဲ့နေရာမှာဝိပဿနာရှုလို့တဲ့ပုံကများအတွက်အဓိကလိုက်နာကျင့်သုံးရမယ်ချက်ပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့ကဲနိုင်စီလို့ဒါရိခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ရဲ့တန်ခိုးတော်မြတ်ကြီးကိုနိလသက်ဖွယ်တင်တဲ့အောင်ပြုစုဆောက်ချထောက်ပံ့နိုင်တော့ သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။